Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ရဲ2018ခုနှစ်ဇူလိုင်လ2ရက်တနင်္လာနေ့ညဘက် VOA မြန်မာဘာသာစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့တနင်္လာနေ့ညပိုင်းစီစဉ်တွေကိုကျမအမြသိန်းအောင်ကတာဝန်ယူတင်ဆက်သွားမှာပါရှင
်ကျမ Thank you ထိုက်ပါရှင်ပြည်မှုဆိုင်ရာစုံစမ်းစစ်ဆေးခံရတဲ့သမရထွန့်ရဲ့ပုံကိုရေးရှင်နေကိုဟင်ကသမရထက်မိသားစုနဲ့နိုင်ငံကိုဦးစားပေးမယ်လို့ပြောဆိုသွားပါတယ်။ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကတော့ဒီကနေ့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညာပိုင်းထုတ်လွှင့်ပေးမယ့်ထိတ်တန့်ရောက်သတင်းလွှာမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ကုလအတွင်းမှုချုပ်နဲ့ကမ္ဘာပံဥက္ကဋ္ဌတို့ဟာရိုဟင်ဂျာဒုက္ခသည်စခန်းတွေစီဒီကနေ့တွားရောက်ခဲ့ပြီးဒုက္ခသည်တွေနဲ့ကိုယ်တိုင်တွေ့ဆုံခဲ့ကြပါတယ်
။အမှအတူရောက်ရှင်းနေတာကတော့ကျွန်တော်တို့နိုင်ငံသားစစ်သားနဲ့အတူရောက်ကျွန်တော်တို့ရှင်းနေပြည်ပြတယ်။နောက်ပြီးတော့ဒီကပ္ပိစီစစ်သားနဲ့ကျွန်တော်တို့ရှင်းနေပြည်ပြတယ်။အော်ဒီမှာဒုက္ခသည်စခန်းရဲ့အကျဉ်း
ဒုက္ခသည်တို့ပြောသွားတာပါ။ပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။ဒီအကြောင်းနဲ့တူကချင်းပြည်နယ်ဖားကန့်မြို့နယ်တွင်ဒီကနေ့မှမိုးကြီးပြီးဥရုချောင်းရေရှမ်းတက်လာလို့ရက်ွက်၄ခုလောက်ရေကြီးခဲ့တဲ့အကြောင်းမြမပြည်တွင်တရားမဝင်လိုက်စင်မဲ့တင်သွင်းလာတဲ့မော်တော်ယာဉ်စီးရင်အဆမတန်တိုးလာပြီးနယ်မြေတီချင်းအေးချမ်းမှုထိခိုက်လာတာကြောင့်ဇူလိုင်လ17ရက်နေ့ကစပြီးစီမံချက်နဲ့အရေးယူတော့မှဖြစ်တဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားပါမယ်။ဒုတိယပိုင်းနိုင်ယူဘက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှအစီအစဉ်၊တက်တက်ရောင်သတင်းလွှာနဲ့သူယုံကြည်ရာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပုဂ္ဂိုလ်ရေးရှင်းနေဖြစ်ဆောင်ရွက်ပေးခဲ့ပြီးအခုတော့ပြည်မှုဆိုင်ရာစုံစမ်းစစ်ဆေးခံရတဲ့ရှင်းနေမိုက်ကယ်ကိုဟင်ကသမ္မတထက်မိသားစုနဲ့နိုင်ငံကိုကာကွယ်ပေးရေးကဦးစားပေးကိစ္စဖြစ်ကြောင်းဒီကနေ့တင်းနယ်လာနေမှာပြောဆိုလိုက်ပါတယ်။နယူးယောက်ကရှင်းနေကိုဟင်ကတချိန်တုန်းကတော့သူဟာသမ္မတထရန့်ကိုရှေ့တန်းကနေကာကွယ်ပေးမယ်သူလို့ပြောခဲ့ဘူးတာပါ။2016ခုနှစ်သမ္မတရွေးကောက်ပွဲကာလအတွင်းထရန့်ရဲ့မဲဆွယ်စည်းရုံးမှုမှာရှင်းနေကိုဟင်ရဲ့အခန့်ကဏ္ဍကိုအထူးစုံစမ်းရေးမှူးရောဘတ်မူလာကစုံစမ်းစစ်ဆေးနေတယ်လို့နယူးယောက်အစိုးရရှင်းနေချုပ်ယုံကလည်းရှင်းနေကိုဟင်ရဲ့အကျိုးဆောင်လုပ်ငန်းတွေကိုစုံစမ်းစစ်ဆေးနေတဲ့ကာလအတွင်း ABC ရုပ်တံနဲ့တွေ့ဆုံမေးမြန်းကမ်းမှာရှင်းနေကိုဟင်ကလုံးဝလမ်းကြောင်းပြောင်းသွားတာဖြစ်ပါတယ်။အသက်52နှစ်အရွယ်ရှင်နေကသူ့ရဲ့ဇနီးသမီးနဲ့တားဖြစ်သူတို့အပေါ်ဦးစားပေးပြီးအမြဲတမ်းသစ္စာတည်မဲ့အကြောင်းမိသားစုနဲ့နိုင်ငံကိုပထမဦးစားပေးအဖြစ်ထားပါကြောင်းပြောဆိုခဲ့ပြီးစုံစမ်းစစ်ဆေးမှုနှစ်ခုအတွင်းအစိုးရရှင်နေတွင်နဲ့ပူးပေါင်းဆောင်ရွက်လို့တဲ့ဆန္ဒကိုပြသလိုက်တာဖြစ်ပါတယ်။ရှင်နေကိုဟင်ကသမ္မတအင်ဂျီရောမှာတရားဝင်ယာရုရယူမထားပေမဲ့လို့လဲသမ္မတထရန့်အတွက်အရေးပါတဲ့အခန်းကဏ္ဍကနေဆောင်ရွက်ပေးခဲ့သူဖြစ်ပါတယ်။ပြီးခဲ့တဲ့2006ခုနှစ်တုန်းကမစ္စတာထရန့်ရဲ့ဇနီးတဲ့မယ်လာနီယာကတားဖြစ်သူဘာရွန်ကိုမီးဖွားပြီးခါစားအချင်းအတွင်းထရန့်နဲ့တညတာအချစ်ဇာလံရှိခဲ့ပါတယ်လို့ပြောဆိုထားတဲ့လိန်ဖြော်ပြည့်ရဲ့တရုတ်ဆောင်စတော်မီဒန်နီယယ်ကိုဒီအကြောင်းထုတ်မပြောစေဖို့အတွက်2016ခုနှစ်နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်နှစ်ပတ်လိုမှာနှုတ်ပိတ်ခအဖြစ်ရှင်းနေကိုဟင်ကဒေါ်လာ3,300ပေးခဲ့တာဖြစ်ပါတယ်ရှင်
အမေရိကန်ပြည်ထောင်စုအနေနဲ့ကားတွေပေါ်မှာအခွန်တိုးကောက်မဲ့ဆိုရင်တော့အမေရိကန်စီးပွားရေးကိုအထိနာမှုနဲ့ဆုံးသက်သွားစေမှာဖြစ်တယ်လို့ကုန်သပတ်တွေရဲ့လက်တုံမြန်မှုတွေလည်းထွက်ပေါ်လာနိုင်တယ်လို့ဥရောပသမဂ္ဂကသတိပေးလိုက်ပါတယ်။ဥရောပတို့ကားတွေနဲ့ကားပစ္စည်းတွေအပေါ်အခွန်တိုးကောက်မဲ့ကိစ္စကလက်ခံနိုင်ပွဲမရှိဘူးလို့ဥရောပသမဂ္ဂကပြီးခဲ့တဲ့တောက်ချာနေ့ကအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကိုပေးပို့တဲ့စာရဲမှာပြောဆိုထားပါတယ်။အမေရိကန်သမ္မတဒေါနယ်ထရမ့်ကတော့ဥရောပတို့ကားတွေပေါ်ကားတွေတင်သွင်းမှုအပေါ်အခွန်20ရာခိုင်နှုန်းကောက်ခံမှုပြောဆိုထားပါတယ်။လုံခြုံရေးစိုးရိမ်ချက်ကြောင့်လို့သမ္မတထရမ့်ကပြောဆိုထားပေမဲ့ဘာတွေကိုစိုးရိမ်နေတယ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောဆိုမထားပါဘူးခင်ဗျာ
။မက္ဆီကိုနိုင်ငံမှာချင်းပါခဲ့တဲ့သမ္မတရွေးကောက်ပွဲမှာတော့အသက်64နှစ်အရွယ်လက်ဝဲဝါဒီတဦးဖြစ်တဲ့အန်ဒရီမန်နျူအယ်လိုပက်စ်အိုဘရာဒေါကအနိုင်ရသွားပါတယ်။သူဟာလွန်ခဲ့တဲ့ဆယ်စုနှစ်တည်းအတွင်းဌာနေတိုင်းရင်းသားအခွင့်အရေးလှုပ်ရှားသူဖြစ်တဲ့နိုင်ငံရေးကိုစတင်ဝင်ရောက်ခဲ့သူပါ။အာဂတိလိုက်စားမှုတွေနဲ့ပြစ်မှုကျူးလွန်ပြီးပြစ်ဒဏ်မကျခံရဘဲဖြစ်နေတာတွေကိုတိုက်ဖြတ်သွားဖို့ကအစိုးရရဲ့အဓိကဦးစားပေးလှုပ်ဆောင်သွားမယ့်ကိစ္စဖြစ်တယ်လို့မနေ့တနင်္ဂနွေနေ့မှာပြောကြားခဲ့ပါတယ်။ဒါ့အပြင်အစိုးရအတွက်နောက်ထပ်အဓိကထားလှုပ်ဆောင်ရမယ့်ကိစ္စကတော့ အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့အမေရိကန်အစိုးရနဲ့လှုပ်ဆောင်ရမယ့်ကိစ္စရပ်တွေဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကရွေးကောက်ပွဲမဲဆက်စည်းရုံးရေးကာလအတွင်းနှစ်နိုင်ငံနယ်စပ်တတိုင်းကိုမက္ကဆီကိုနိုင်ငံဘက်ကပေးရမယ်လို့ကြေညာပြီးမဲဆွဲခဲ့တာဖြစ်ပါတယ်။ဒါပြင်မက္ကဆီကိုနိုင်ငံကနေအမေရိကန်မှာနေဖို့နေဆက်ကိုဖြတ်လာကြတဲ့တချို့မက္ကဆီကိုနိုင်ငံသားတွေဟာရာဆွဲမှုကျူးလွန်သူတွေနဲ့မရိမှုကျူးလွန်သူတွေဖြစ်ကြတယ်ဆိုပြီးသမ္မတထရန့်ကပြောထားတာပါ။ဒါအပြင်အမေရိကန်သမ္မတထရန့်အစိုးရရဲ့အမေရိကန်နိုင်ငံတဲကိုတရားမဝင်ဝင်ရောက်လာသူတွေအပေါ်လုံးဝတီးခံခွင့်လွှတ်မှာမဟုတ်တဲ့မူဝါဒကြောင့်လဲအမေရိကန်နဲ့မက္ကဆီကိုနိုင်ငံကြားတင်းမာမှုတွေမကြသေးခင်ကပဲထပ်ပြီးဖြစ်ပေါ်ခဲ့တာပါ။ဒါပေမဲ့ဝေဖန်မှုတွေချဲချဲပြန့်ပြန့်ဖြစ်ပေါ်ခဲ့ပြီးတဲ့နောက်အဲ့ဒီမူဝါဒကိုပြန်လည်စီစစ်တာတွေလှုပ်ဆောင်ခဲ့ပါတယ်။သမ္မတထရန့်ကတော့အန်ဒရီမန်နျူယယ်လိုပက်စ်အိုဘရာဒေါ်မက္ကဆီကိုသမ္မတဖြစ်လာတဲ့အတွက်သူ့အနေနဲ့ဝမ်းမြောက်ခွင့်ယူပြီးသူနဲ့အတူလက်တွဲလှုပ်ဆောင်သွားဖို့မျှော်လင့်တဲ့အကြောင်းအမေရိကန်နဲ့မက္ကဆီကိုနှစ်နိုင်ငံစလုံးအကျိုးရှိဖို့အတွက်လှုပ်ဆောင်စရာတွေအများကြီးရှိနေသေးတယ်လို့အမေရိကန်သမ္မတထရန့်ကသူ့ရဲ့ Twitter ကနေဖော်ပြထားပါတယ်ရှင်။
ယူရိုနိုင်ငံနောက်တောင်ပိုင်းမှာသောက်သုံးရေအခက်ခဲနဲ့ရေလူညဉ့်ဉျေးမှုပြဿနာတွေဖြစ်နေတဲ့အပေါ်ကန့်ကွက်ဆန္ဒပြခဲ့ကြတဲ့ပြည်သူတွေနဲ့ရဲတပ်ဖွဲ့ကြားမှာတနင်္ဂနွေနေ့နောက်ပိုင်းကပဋိပက္ခတွေဖြစ်ခဲ့ကြတယ်လို့အီရန်ဆိုရပိုင်းသတင်းအေဂျင်စီကဖော်ပြလိုက်ပါတယ်။အာဘဒန်မြို့ကဆန္ဒပြသူတွေဟာရဲတွေကိုကဲတွေတခြားအရာဝတ္ထုတွေနဲ့ပစ်ပေါက်ခဲ့ကြပြီးတော့ရဲတပ်ဖွဲ့ကအခြေအနေကိုထိမ့်သိမ်းနိုင်ခဲ့တယ်လို့လည်း IRNA သတင်းအေဂျင်စီကပြောပါတယ်။စနေနေ့ညတော့ကတော့အဲ့ဒီမြို့နဲ့အနီးအနားကခရမ်ရှာမြို့မှာလည်းရေရှားပါမှုဆန္ဒပြပွဲတွေအတွင်းမှာအလားတူပြစ်ပခတွေဖြစ်ပွားခဲ့တာကြောင့်လူများပြဒဏ်ရသွားခဲ့ပါတယ်။အင်တာနက်ပေါ်မှာပြန့်နှံ့နေတဲ့ဗီဒီယိုဖိုင်တွေမှာတော့ဆန္ဒပြတဲ့သူတွေကရဲတွေကိုခဲတွေနဲ့ပစ်ပေါက်ပြီးထိတ်တိုက်ရင်ဆိုင်ခဲ့ကြတာတွေဖော်ပြထားသလိုအီရန်အစိုးရဘက်ကတော့အဆောက်အုံတွေရဲ့မှန်ပတင်းပေါက်တွေကွဲနေတာကိုပြသထားပါတယ်။တချို့ဗီဒီယိုဖိုင်တွေမှာတော့တနက်တန်တွေကပါကြားနေခဲ့ရပါတယ်။ဆန္ဒပြတဲ့သူတွေကိုရဲတပ်ဖွဲ့ကမျက်ရည်ယိုပုံးတွေတုံးပြီးတော့လူစုခွဲကြတာလည်းရှိခဲ့ပါတယ်။ခရမ်ရှာရာပြည်ပခအတွင်းတည်ဆုံသူတူတယောက်မှမရှိဘူးလို့အီရန်ပြည်ထောင်စုဝန်ကြီးကတော့ပြောပါတယ်။ဒါပေမဲ့ဒုတိယပြည်ထောင်စုဝန်ကြီးဟော့ဆင်းဇော်ဖာဂါရီကတော့ရဲတပ်ဖွဲ့ဝင်10ယောက်နဲ့အရသာ1ယောက်ပါဝင်လူ11ယောက်တန်းရခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဒီရမြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေပြောပြတဲ့တပ်ဖြတ်ခံရမှုတွေအတ္တမပြုကျင့်ခံရမှုတွေအများအပြားကြားခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုလိုက်ပါတယ
် We talk to people that have seen their villages torched, burned. We have seen people that have witnessed barbaric violence.We have seen people that have witnessed people being killed in large
numbers. ကျွန်တော်မျိုးရှုခံခဲ့ရတဲ့သူတွေနဲ့ကျွန်တော်တို့စကားပြောခွင့်ရခဲ့ပါတယ်။အချမ်းဖတ်မှုတွေကိုကိုယ်တိုင်ကျုံးတွေ့ခဲ့ရသူတွေနဲ့လည်းတွေ့ခွင့်ရခဲ့ပါတယ်။လူတွေအများပြတ်တက်ပြတ်ခံရတာတွေ၊အဓမ္မပြုကျင့်ခံရတာတွေ၊နှင်းပန်းနှိပ်စက်တာတွေကိုကိုယ်တိုင်ကျုံးခဲ့ရသူတွေနဲ့လည်းတွေ့ခဲ့ပါတယ်။ဒီအဖြစ်အပျက်တွေတခြားနေရာတွေမှာဖြစ်ခဲ့တဲ့အဖြစ်အပျက်တွေနဲ့မတူပါဘူး။ဒါကြောင့်လက်ရှိအခြေအနေတွေကိုပြောင်းလဲသွားအောင်ဒီလူတွေဘေးကင်းလုံခြုံစွာနေရပြန်ခွင့်ရအောင်မြန်မာအစိုးရကိုပို့ပြီးဖိအားပေးဖို့ဖြစ်လာခဲ့ပါတယ်လို့အထွေမှုချုပ်ဂူတာရက်ကဒီကနေ့ဘင်္ဂလားဒေ့ရှ်ကနေပြန်မထွက်ခွာခင် UNHCR ဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးရုံးရဲ့သတင်းဌာနနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်ပြောကြားခဲ့ပါတယ်ဒီဒုက္ခသည်တွေကတရားမျှတမှုကိုလိုလားပြီးဘေးကင်းလုံခြုံစွာနဲ့ထာနေပြန်လိုကြတယ်လို့လည်းကုလအထွေမှုချုပ်က Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ကုလအထွေမှုချုပ်နဲ့ကမ္ဘာ့ဘဏ်အကြီးအကဲဂျင်ယုံကန်တို့ကော့ဆက်ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုဒီကနေ့တွားရောက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေသူတို့ကိုကူညီပေးနေတဲ့လူမှုအတိုင်းဝိုင်းနေနဲ့တသားတည်းရှိတာကိုပြသတဲ့ခီးစဉ်ဖြစ်တယ်လို့လည်းကုလအထွေမှုချုပ်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်ပြည်သူတွေရဲ့ရိုင်းပင်းကူညီမှုရရောမှုတွေဟာဆိုရင်လူထောင်ပေါင်းများစွာကိုအသက်ကယ်တင်နိုင်ခဲ့ပြီးလူသားချင်းစာနာထောက်ထားမှုရဲ့အကောင်းဆုံးပြတ်ရုပ်လည်းဖြစ်တယ်လို့အထွေမှုချုပ်ကပြောပါတယ်။ ရခိုင်ပြည်နယ်တွင်အချမ်းဖတ်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုလူပေါင်းသိန်းချီထွက်ပြေးရတဲ့ကိစ္စဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအဖြစ်အမေရိကန်ကုလသမဂ္ဂတို့ဘက်ကဆွဆွဲချက်ကိုတော့မြန်မာအစိုးရဘက်ကပေးချထားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုမြန်မာဘက်ကလက်မခံသလိုဒီလူတွေကိုနိုင်ငံသားပေးရကလည်းဥပဒေအတိုင်းသာဆောင်ရွက်ရမယ်လို့မမမမရက်တီပြောဆိုနေတာဖြစ်ပါတယ်။တိုင်းနဲ့ချီတဲ့ဒုက္ခသည်တွေဌာနပြရေးလုပ်ငန်းစဉ်ကိုဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားသဘောတူထားပေမဲ့လို့လည်းအလုံးမဖြစ်သေးပါဘူးရှင
်။ထိုင်းနိုင်ငံမြောက်ပိုင်းမှာဂူတွေဝင်ရောက်သွားပြီးတော့ဂူဒီပြန်မထွက်လာသေးတဲ့ဘောလုံးကစားသမားကလေးငယ်12ဦးနဲ့သူတို့ရဲ့နီးပြတို့အခုဆိုရင်ကိုရကြပျောက်နေတဲ့ချိန်မှာပဲထိုင်းအထူးရင်ကုန်အဖွဲ့ကလည်းအသေးအံရှာဖွေနေရကနေလှိုင်းငူရဲ့အဓိကလမ်းကြောင်းတစ်ခုကိုရှာဖွေတွေ့ရှိခဲ့ပါတယ်။ချင်းတိုင်းတန်လန်းကူထဲမှာလမ်းကွာတစ်ခုကိုရင်ကုန်သမားတွေကဒီကနေ့မနက်မှရောက်သွားခဲ့ကြအောင်တာဝန်ရှိသူတွေကပြောပါတယ်ဒီလမ်းကြောင်းကနေထိုင်းနိုင်ငံမှာကမ္ဘာလက်ခီးတယ်တွေအသွားများတဲ့ပတ္တရာအပန်းဖြေကမ်းခြေအဖြစ်တင်စားခိုင်တိုင်းခေါ်တဲ့နည်းနည်းပုံမြင့်တဲ့ဘက်ကိုရင်ကုန်သမားတွေဆက်လက်ရှာဖွေသွားမှာပါအဲ့ဒီနေရာမှာကလေးတွေနဲ့နီးပြားတို့ခိုးနေလိမ့်မယ်လို့လည်းအားလုံးကမျှော်လင့်နေကြပါတယ်ဇွန်လ23ရက်နေ့ကအသက်17နှစ်ကနေ16နှစ်အရွယ်ပျောက်ဆုံးနေတဲ့ကလေးငယ်တွေဟာဘောလုံးလွတ်ခြင်းအပြီးအသက်25နှစ်အရွယ်သူတို့ရဲ့နီးပြားနဲ့အတူချင်းရိုင်ခရိုင်တွေကထန်လွမ်းဂူထဲကိုတောက်ရောက်ခဲ့တာဖြစ်ပြီးတဲထန်စွာရွာတဲ့မိုးကြောင့်ရေကြီးလာပြီးဂူထဲမှာပိတ်မိနေကြတာဖြစ်ပါတယ်ဒီရှာဖွေခဲ့တဲ့လုပ်ငန်းမှာနိုင်ငံကကျွမ်းကျင်သူတွေဖြစ်ကြတဲ့ American, Australia, တရုတ်နဲ့ British နိုင်ငံတို့ကပါလဲကူညီပေးနေကြတာဖြစ်ပါတယ်ခင်ဗျာ
ပါပူဝါပိုင်နဲ့အတွင်2010ပြည်နှစ်နောက်ပိုင်းလူ95ဦးတရားဥပဒေမဲ့တပ်ဖြတ်ခံရမှုမှာအင်ဒိုနီးရှားလုံခြုံရေးတပ်ဖွဲ့တွေမှတာဝန်ရှိတယ်လို့နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ Amnesty International ကပြောဆိုလိုက်ပါတယ်။နယူဂီနီကျွန်းရဲ့အနောက်ပိုင်းထပ်ဝက်ပမာဏရှိတဲ့ပါပူဝါကိုအင်ဒိုနီးရှားကအုပ်ချုပ်နေတာဖြစ်ပါတယ
်။ရုရှားနိုင်ငံမှာကျင်းပနေတဲ့2018ကမ္ဘာဖလားဘောလုံးပွဲဒုတိယဆင့်ရှုံးထွက်တတိယနေ့ပွဲစဉ်အဖြစ်နဲ့အခုအချိန်မှာတော့ဘရာဇီးလ်နဲ့မက္ဆီကိုတို့ကစားနေကြပါတယ်။အခုခါမှာဘရာဇီးလ်နဲ့မက္ဆီကိုတို့ပွဲကစားနေတာပထမပိုင်း51မိနစ်ရှိသွားပြီဖြစ်ပြီးတော့တစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်ကြပဲဖြစ်နေကြပါတယ်။နှစ်သင်းစလုံးကတော့အပြန်အလှန်တိုက်စစ်ဖွင့်ပြီးကစားကြလာကြောင့်ပွဲကအတော်လေးအကျိတ်နဲ့ရှိပြီးတော့ကြီးလို့လည်းကောင်းနေပါတယ်။ဒုတိယပွဲဖြစ်နေကတော့မြန်မာစံတော်ချိန်ည12နာရီခွဲမှာဘယ်ဂျီယံနဲ့အာရှကဂျပန်တို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ။
တနင်္လာနေ့ညပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုရန်နိုင်တို့ကြီးညာပေးခဲ့တာပါအခုတော့သတင်းလော်ရီတင်ဆက်ဖို့အချိန်ရောက်ပါပြီဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ကုလအတွင်းမှုချုပ်နဲ့ကမ္ဘာပံဥက္ကဋ္ဌတို့ဟာရိုဟင်ဂျာဒုက္ခသည်စခန်းတွေစီဒီကနေ့တွားရောက်ခဲ့ပြီးဒုက္ခသည်တွေနဲ့ကိုယ်တိုင်တွေ့ဆုံခဲ့ကြရမှာဒုက္ခသည်တွေရဲ့အခက်အခဲနဲ့ရင်ဖွင့်တန်တွေကိုနားထောင်ခဲ့ကြပါတယ်ဒုက္ခသည်တွေဘက်ကရခိုင်ပြည်နယ်ကြမ်းဖက်မှုအတွင်သူတို့ရင်ဆိုင်ခဲ့ရတဲ့လူခွင့်ချိုးဖောက်မှုတွေဆုံးရှုံးနစ်နာမှုတွေကိုတင်ပြခဲ့ကြသလိုနေရပ်ပြင်ရေးကိစ္စအတွက်လည်းခိုင်မာတဲ့အာမခံချက်နဲ့လုံခြုံစိတ်ချမှုရှိရေးကိုတောင်းဆိုခဲ့တယ်လို့ဒုက္ခသည်တွေကပြောပါတယ်မတ်စုမွန်ဆက်သွယ်မေးမြန်းထားပါတယ်ရှင
်ဟုတ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဇူလိုင်လ1ရက်နေ့တနင်္ဂနွေနေ့ကရောက်သွားကြတဲ့ကုလတွင်းမှုချုပ်အန်တိုနီယိုဂူရာရက်စ်နဲ့ကမ္ဘာပံကြီးကဂျင်းယုံကမ်တို့ဟာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့တွေ့ဆုံပြီးမြန်မာပြည်ဘက်ကထွက်ပြေးလာတဲ့တိမ့်ချီတဲ့ဒုက္ခသည်တွေအရေးဆွေးနွေးခဲ့ပါတယ်ဒီကနေ့တနင်္လာနေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာနီကဒုက္ခသည်စခန်းတွေစီကိုကုလတွင်းမှုချုပ်နဲ့ကမ္ဘာပံဥက္ကဋ္ဌတို့ကိုယ်တိုင်သွားရောက်ခဲ့ကြပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်ကုလတွင်းမှုချုပ်ကမ္ဘာပံဥက္ကဋ္ဌတို့နဲ့ကိုယ်တိုင်တွေ့ဆုံခွင့်ရခဲ့တဲ့ကုတုပလောင်ဒုက္ခသည်စခန်းမှာခိုလုံရောက်ရှိနေတဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်နေကျောင်းဆရာတဦးဖြစ်တဲ့ဦးမမော့အလီကသူတို့တင်ပြတောင်းဆိုခဲ့တာလေးနဲ့ပတ်သက်လို့ VOA မြန်မာပိုင်းကိုအခုလိုပြောပြပါဗ
ျ။ကျွန်တော်ပထမဆုံးတင်ပြတာကခင်ဗျားတို့ယူနစ်ဆရာဖွင့်တဲ့မြန်မာနိုင်ငံနဲ့ချုပ်စုခဲ့တဲ့စာချုပ်မှာကျွန်တော်တို့ရဲ့အခွင့်အရေးတွေဘာမှလည်းတည်မထားဘူးဟဲ့တာကိုဗာပြီးလို့ခင်ဗျားတို့ကသွေးလိုလက်မထိုးတာလေအဲ့ဒါကျွန်တော်တို့ကအမှားလားရှုရှိမှာမဟုတ်ဘူးအဲ့ဒါကျွန်တော်တို့ကန့်ကွက်ပါတယ်ဆင်ခြင်ပါတယ်ကျွန်တော်လက်မခံနိုင်ဘူးဆိုပြီးတော့တင်ပြသွားတယ်။အဲကုလားတင်မှုရောက်ကဘယ်လိုပြောလဲဆိုတော့အဲ့ဒါကခင်ဗျားတို့ဒီပါတီရှင်ပြပွားတော့လောက်တာမဟုတ်ဘူးကျွန်တော်ယူအန်နဲ့ဆရာကအဲ့ဒီမှာဝင်ပြီးတော့လုံးလုံးပေါ့ရယ်ခင်ဗျားတို့ကတင်းကြီးနေနိုင်ပေါ့ရယ်အဲ့ဒီလမ်းကြောင်းချပွားတွေ့လောက်တာကခင်ဗျားတို့စိတ်မပူနဲ့အဲ့ဒါဘာမှလည်းပူစရာမဟုတ်ဘူးခင်ဗျားတို့အခွင့်အရေးမရမရှိငါတို့ခင်ဗျားတို့ကိုပြင်ပို့မှာမဟုတ်ဘူး ကျွန်တော်တို့ရဲ့လိုဘိုင်လန်လောက်တဲ့နေရာမှာပြင်ထဲမှာမဟုတ်ဘူးစိတ်ချပါယဉ်ကျေးပါဆိုပြီးတော့ရှင်းလင်းချက်ပေးထားတယ
်ဟုတ်ကဲ့နောက်ကဘယ်လိုအချက်တွေကိုတင်ပြခဲ့လဲရှင
်နောက်တစ်ခုကဒီမှာ smart car ဆိုပြီးတော့ကဲလက်တကူတိုပေကို UN ဆရာကစီစဉ်နေတာရှိတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ smart car မှာရိုင်းကြာဒီလူစီဆိုပြီးတော့ရေးရမယ်ပြီးမှရှင်တို့လက်ခံမယ်မဟုတ်ဒီကဲကိုလည်းရှင်တို့လက်မခံနိုင်ဘူးတင်ပြထားတယ်ဆန်နေဆရာကဟုတ်ကဲ့လေခင်ဗျားတို့ပြောတာကိုလက်ခံပါမယ်ခင်ဗျားတို့ရဲ့ dignity ကိုပဲရှိမယ်ဆိုပြီးတော့ပြောတယ်နောက်အမှန်နဲ့တက်ပြီးတော့မတင်ချင်းခင်ရတဲ့ဟိုမင်းပါတယ်တနေ့တရာနဲ့လူတွေကလေးတွေလည်းပါတယ်လူလည်းပါတယ်ဓာတ်တင်ရလည်းပါတယ်ကျွန်တော်တခြားသူတို့မိသားတွေကကုလုံးတက်ပလိုက်တဲ့အချင်းခဲတဲ့ကလေးတွေမိသားမင်းကလေးတွေလည်းပါတယ်ကုလုံးဝိုင်းပြီးတော့သူတို့ရဲ့ခံစားချက်တွေသူတို့တွေ့ချုံရတဲ့အခက်အခဲတွေသူတို့ရဲ့မိသားတွေဘယ်လိုတက်ခင်ရလဲဆိုတာကကုလုံးဝိုင်းပြီးတော့ပြောပြတယ်ရှင်းပြတယ်အဲ့ဒါကိုသူတို့ကရှောက်တယ်အဲ့ဒါကြောင့်မလို့ခင်ဗျားလုံးတည်တယ်အဲ့ဒါကြောင့်မလို့ဒါတို့လည်းဒါကိုအကူညီနေတာပဲအဲ့ဒါကိုလုပ်ပေးနေတာပဲခင်ဗျားတို့တက်လုံးနေတာလေအဲ့ဒါကြောင့်မလို့လုပ်ပေးတာပေါ့ဆိုပြီးတော့ကျေးမှုပေးတာလေ
ဘာလူခါလေဒုက္ခတဲ့စခတ်ကိုစလဲအဖြစ်နဲ့တွေ့ဆုံခွေရခဲ့သူဥဤစလန်ကလည်းသူတို့ဒုက္ခတဲ့တွေဆုံရှုံနေတာခဲ့ရတာတွေသူတို့ကိုကျူးလွန်ခဲ့တဲ့လူခွေချိုးပေါက်ခံရမှုတွေနဲ့ပတ်သက်လို့တင်ပြခဲ့တဲ့အကြောင်းအခုလိုပြောပြပါတယ
်ဒီနေ့မဲလေနနာယီကျော်လောက်မှာကုလသမဂ္ဂအစိုးရမှုချုပ်နဲ့ကမ္ဘာပြည်ဥက္ကဋ္ဌအပေါင်းဝင်ဒုက္ခလောင်ဒုက္ခသူစခန်းကိုရောက်ရှိလာပါတယ်အဲ့မှာကျွန်တော်ဒုက္ခတွေကောင်းဆောင်အချုံနဲ့နောက်အဒမတ်ကြီးကြီးခင်ရတဲ့အမျိုးသမီးအပေါင်းဝင်လူပေါင်း56ပေါင်းဝင်ကြပါတယ်ခင်ဗျ။အဲ့မှာအတူတူရှင်းနေတာကတော့ကျွန်တော်နိုင်ငံသားစစ်သားနဲ့အတူတူကျွန်တော်ရှင်းနေပြရတယ်။နောက်ပြီးတော့ဒီစာပေရှင်းစစ်သားနဲ့ကျွန်တော်ရှင်းနေပြရတယ်။အော်ဒီမှာဒုက္ခရဲ့ခံရတဲ့အကြံတွေကိုကျွန်တော်ကရှင်းပြရှင်းနေပြတယ်။နောက်ပြီးတော့ကုလသမဂ္ဂဘက်ကကျွန်တော်နဲ့အတူရက်တဲ့ဆွန်ရောက်သွားမယ်ဆိုပြီးတော့ဒီဘက်ကတော့ကျွန်တော်ပြောစီတော့ပါတယ်။တခြားရင်းနဲ့ဆရာနဲ့တက်တဲ့အစားအသောက်ကိုလည်းရင်းနဲ့ဆရာရဲ့မဟာမင်းကြီးဒီပုဂ္ဂိုလ်တွေကလည်းကျွန်တော်ရဲ့ဒုက္ခပင်နဲ့ညီနိုင်ပြီးတော့ရောင်ရကောင်းတော်တော်နဲ့ညီနိုင်ပြီးတော့ဆွန်ရောက်သွားမယ်ဆိုပြီးတော့ပြောစီတော့ပါတယ်ခင်ဗျာ
။ဒါအပြင်တိတ်ချီခိုလုံနေထိုင်နေတဲ့ဒုက္ခတွေစခန်းတွေမှာဒုက္ခတွေရင်ဆိုင်နေရတဲ့စားတဲ့ရိတ်ခါအခက်ခဲဒေယာထိုင်ခင်းအကျက်တဲတွေနဲ့ပတ်သက်လို့လည်းကုလတွေးမှုချုပ်ကိုတင်ပြခဲ့တယ်လို့ကုတုပလောက်ဒုက္ခတွေစခန်းကဥမာဘော့အလီကပြောပြပါတယ
်။ဒီမှာဆန်ရဲ့အသေးရဲ့စီရဲ့အဲ့ဒါရနေတဲ့ရှင်နာမရဘူးဒီမှာတင်းလိုတဲ့စီလိုတဲ့နောက်အသားငါးတွေလိုတဲ့အဲ့ဒါမရဘူးအဲ့ဒါနဲ့တော်တော်ခက်ခဲပြီးဖြစ်နေတယ်တော့နေရေးတိုင်ရမှာလဲအဲ့ဦးနေရာကချင်းချင်းလေးဆိုတော့တော်တော်ခက်ခဲရှင်နေရတယ်နောက်တကူကတောက်ရည်နဲ့ဆိုတော့နောက်ဆေးဝါးနောက်ပညာရေးအဲ့ဒါကဘုံခက်ခဲရှင်နေရတယ်ဆိုပြီးတော့ထင်ပြတယ်ထင်ပြတာစီမှာကပ္ပဗန်ကလာတဲ့ကပ္ပဗန်ဥက္ကဋ္ဌကအဲသွားတော့ဒီမှာခင်ဗျားတို့အဲ့ဒီဟာကစင်ပြေပေါ်အတွက်ဒီမှာလာပြီးတော့ငွေတွေလူတန်းနေတာပဲအဲ့ဒါစင်ပြေသွားမယ်ခင်ဗျားတို့အကောင်းဆုံးပြောင်းလာလို့ရှိုးသားနေတာပဲလောက်ဆောင်နေတာပဲဆိုပြီးတော့သူရှင်းနေကြတယ်
ဒီခီးစီဟာရိုဟီဂျာဒုက္ခတွေတွေသူတို့ကိုကူညီပေးနေတဲ့လူမှုအတိုင်းဝိုင်းနေတဲ့တသားတည်းရှိနေတယ်ဆိုတာပြသတဲ့ခီးစီဖြစ်တယ်လို့လဲကုလတွေးမှုချုပ်ကသူ့ရဲ့တွစ်တာလူမှုကွန်ရက်ကမနေ့တော့ကရေးသားခဲ့ပါတယ်ရိုဟီဂျာဆိုတဲ့အသုံးအနှုန်းကိုအစိုးရဘက်ကလက်မခံခဲ့တယ်လို့ရခိုင်ပြည်နယ်တွင်းအကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကလူပေါင်းသိန်းတဲ့ချီထွက်ပြေးရတဲ့ကိစ္စဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအဖြစ်နဲ့ဆွဆွဲပြောဆိုမှုတွေနဲ့ပတ်သက်လို့ကတော့အဲ့ဒီလိုကျူးလွန်ခဲ့တဲ့ဆိုတဲ့ခိုင်ပါတဲ့သက်တည်အထောက်အထားတွေပြသဖို့လိုအပ်တယ်ဆိုပြီးလဲမြမအစိုးရဘက်ကပြန်လဲတုတ်ပြန်ပြောဆိုထားပါတယ်ရှင
်မဆုမွန်ဆက်တွေ့မေးမြန်းထားတာပါအခုဆက်ပြီးကချင်းပြည်နယ်ဖားကတ်မြို့ရေကြီးရေရှမ်းမှုအကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်ကချင်းပြည်နယ်ဖားကတ်မြို့အတွင်းဒီကနေ့မှမိုးကြီးပြီးဥရုချောင်းရေရှမ်းတက်လာလို့ရက်ွက်၄ခုလောက်ရေကြီးခဲ့တယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ပြီးခဲ့တဲ့လကုန်ပိုင်းကရေကြီးမြေပြိုမှုအတွင်းတေဆုံးသူတွေအတွက်ပြည်နယ်အစိုးရကငွေကြေးထောက်ပံ့မှုစီစဉ်နေဆဲဖြစ်တယ်လို့လည်းဆိုပါတယ် VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်ကချင်းပြည်နယ်ဖားကားမြို့နယ်မှာမိုးသဲရန်စွာရွာသွန်းခဲ့လို့မြို့သွင်း၄ရပ်ကွက်လောက်ရေနစ်မြုပ်နေခဲ့တယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတာရှိလက်ဆိုင်ကပြောပါတယ
်မနေ့ပိုင်းကိုစတဲ့တာပေါ့ရေက၅နာရီခန့်လောက်ကနေစမှရေကျက်လာတာပေါ့နော်နေ့လယ်ပိုင်းနေစဉ်တော်တော်ဆိုးတာပေါ့အခုသာ၃နာရီ၄နာရီလောက်ကျတော့သူကနည်းနည်းလေးသူကကျတဲ့ဘက်ကိုရောက်လာတော့သို့တော်လည်းမြို့ပေါ်၅ရပ်ကွက်ထဲက၄ရပ်ကွက်လောက်ကတော့ရေရှိနေသေးပါခင်ဗျာရက်ွက်၅ခုထဲမှာကျွန်တော်တို့ကမပြောတော့ရေမြို့မရေကျွန်တော်အိမ်ရတာယာရေမရှိခဲ့ထောင်းရေဒီရက်ွက်၄ခုကတော့ဒါအခုချိန်ထိပေါ့နော်ဒါရေလုံနေသေးတဲ့အနေထားပေါ့နော
်ဒီကနေ့မနေ့ပိုင်းမှာဥရုချောင်းရေရှမ်းတက်လာလို့ရေကြီးမှုတွေဖြစ်ပေါ်လာခဲ့တာပါဖားကားမြို့က၅ရက်ွက်ပါဝင်လုံကင်းကျေးရွာဘက်မှာလည်းရေကြီးရေရှမ်းမှုတွေဖြစ်ပေါ်ခဲ့တာပါ ဒီကနေ့တနေ့လုံးရေကြီးခဲ့ပေမဲ့လည်းသိခိုင်းမှုတော့မရှိခဲ့ဘူးလို့ဖာကမျိုးကပြောတော့ရက်ွယ်အုတ်ချုပ်ရေးမှုကပြောပါရယ်။အော်မရှိပါဘူးခင်ဗျာ။ရက်ွယ်ဆက်မှာရုပ်ရှင်ညီကြီးညီကြီးကတော့ဒီသူကဒီထိုင်ကြနေပါကြီးရယ်ပါ။ပြီးခဲ့တဲ့ဆွန်လ24ရက်နေ့တုန်းကဖာကမျိုးနဲ့တွင်မိုးသဲတန်းစွာရွာသွန်းခဲ့ပြီးရေကြီးမှုမြေပြင်မှုတွေဖြစ်ပွားခဲ့ရမှာဒေသခံတွေအယောက်20နီးပါ
ဆုံးဖြတ်ရင်းမှနေတဲ့ဟာတွေပေါ့နော်ဒါလူတွေမှုဖြစ်တယ်ဒီမြို့ပေါ်မှာကြတော့ဒီမရှိခထောက်မှာကနှစ်ဦးပေါ့နော်အမော်ဝါမှာကနှစ်ဦးပေါ့စိတ်ကြီးကြီးရောအုပ်စုရဲ့ရှိတဲ့သောအောင်နဲ့မုံကြားကမှမြန်မာပြည်သူလောက်ွက်ရဲ့မြေစာပုံသားလေးမှာနေတဲ့အဖွဲ့ထက်မှာတော့အဲ့သူတို့ဂိမ်းနေနစ်မြုပ်သွားတယ်ပေါ့နော်28ရက်နေ့အထိသူတို့ပြန်လဲတွေးရှိတာကအဲ့မှာ10ဦးလောက်ဒီဆုံးမှုတွေ့ရတာပေါ့နော်တခြားနေရာလဲဒီဝေခါဘက်မှာလဲဖြစ်တယ်နောက်ဒီဖားပြင်မှာတော့တူးပေါ့20ဝန်းကျင်လောက်ကတော့အဲ့ဒီရေပြူမှုမှာဖြေဆုံးတာပေါ့နော
်ပြီးကြတဲ့စွန်လ22ရက်နေ့ကစပြီးကချင်ပြည်နယ်ဖားကားမြို့နယ်ထဲမှာမူကြီးမြေပြူမှုကြောင့်လမ်းတရားတွေပျက်စီးခဲ့တယ်လို့လူသေဆုံးခဲ့ပြီးပျက်စီးဆုံးကျုံးမှု3000ကျည်ရှိနေတယ်လို့ခန့်မှန်းကြောင်းဦးလက်ရှိသားဆိုင်ကဆိုပါတယ်ရေကြီးမြေပြူသေဆုံးသူတွေအတွက်ကချင်ပြည်နယ်ဆိုရကနေထောက်ပံ့ငွေပေးအပ်ဖို့စီစဉ်နေစေလို့ဥတရှိလက်ဆိုင်ကဆက်ပြောပါရယ
်ပြည်နယ်ကဒီမှုတွင်ကြီးဒေါက်တာတင်းတွင်ကနေမှဒီကျွန်တော်ဒီမြို့တွင်းတက်မှာခိခိုက်တေဆုံးတဲ့လူတွေကိုပံ့ပိုးပေးဖို့ဆိုမှငွေပေးလိုက်တယ်လို့ကျွန်တော်တို့ကဒီနေ့အဲ့ဒါတွေကိုစီဝေးထိုင်မှကျွန်တော်တို့ကအစီအစဉ်ဆွဲဖို့ရှိတာပေါ့ဒီနေ့ကရေကြီးလိုက်တော့အဲ့အစီအစဉ်ကမလုပ်ဖြစ်လိုက်တဲ့ကျဲသဘောဖြစ်သွားတာပေါ့
ကချင်ပြည်နယ်ဖားကားမြို့နယ်အတွင်းမှာရေကြီးမြေပြူမှုကြောင့်တော်လကောင်ကြောက်စိမ့်မွန်တွင်မြေကျစ်စာပြူကျမှုကြောင့်တော်လကောင်လူသေဆုံးမှုမကြာခဏဖြစ်ပွားလေးရှိပါတယ်ပြီးခဲ့တဲ့မေလတုန်းကလည်းဖားကားမြို့နယ်စိတ်မူကျေးရွာအောင်စုဝေခါကျေးရွာမှာမြေပြူမှုဖြစ်ပွားခဲ့လို့လူ14ဦးသေဆုံးခဲ့ပါတယ်ဖားကားမြို့နယ်တွင်မြေပြူမှုခဏခဏဖြစ်ပွားရတာဟာကြောက်စိမ့်လွန်ကျွတ်သူ့ဘော်နေမှုကြောက်မိုင်းဖောက်ခွဲနေမှုကြောင့်မြေကျောပြတ်တောက်ဖြစ်ပွားမှုအကျိုးဆက်ရောက်ဆိုပြီးသဘာဝပတ်ဝန်းကျင်ရေလှုပ်ရှားသူတွေကသုံးသပ်ပြောဆိုနေကြပါတယ်မိုးလေဝသနဲ့ဇလဗိဒညွန်ကြားရေးမှူးဦးစီးဌာနရဲ့ဒီကနေ့ထုတ်ပြန်ချက်အရနေပြည်တော်ရန်ကုန်တိုင်းဒေသကြီးနဲ့ကချင်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်တယ်လို့ရွာရံရန်လုံးပြည့်ဖြစ်ပါတယ်မြမပြည်နယ်ပြည်မှာလှိုင်းသေးသေးရှိပြီးလှိုင်းမြစ်မှာမြမကာယူသားတို့ကြောင့်နဲ့ကမ်းလို့ပြည်နယ်ပြည်တို့မှာ၄ပြည်ကနေ9ပြည်သိရှိနိုင်တယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ
VOA ထိုင်းခြေဆိုင်သတင်းတော့နိုင်ကွန်းအိမ်သတင်းပေးပို့ထားတာပါ VOA ကအခုအတန်းလွှင့်နေတဲ့တနအီစာစီစဉ်အားလုံးကိုအစီအစဉ်ပြီးပြီးချင်းမြမစံတော်ချိန်ည10နာရီကနေ17နာရီအထိအစအဆုံးပြန်လည်နားဆင်နိုင်ပါတယ်ဆက်လက်ထုတ်လွှင့်ပေးမယ့်သတင်းလွှာမှာတော့ထိုင်းနိုင်ငံအတွင်းမှာတရားဝင်အလုပ်လုပ်ခွင့်ဆရွက်စာရမ်းမရှိသူတွေကိုဇူလိုင်လ1ရက်နေ့ကစပြီးစီစစ်ဖမ်းဆီးတာတွေစတင်တော့မယ်လို့ထိုင်းအလုပ်သမားဝန်ကြီးဌာနကအကြေညာချက်ထုတ်ပြန်ထားပါတယ်ဒီကနေ့ဇူလိုင်လ2ရက်နေ့မှာတော့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေအများအပြားဖမ်းဆီးခံရတာတွေမရှိသေးဘူးလို့ရွှေပြောင်းအလုပ်သမားရေးလုပ်နေသူတွေကဆိုပါတယ်ဒါပေမဲ့နယ်စပ်တွေမှာတော့စစ်ကားနဲ့ရဲကား၄-၅စီးလောက်တုံးပြီးလုံခြုံရေးအင်အားတွေနဲ့ရက်ကွက်တွေထဲဝင်ရောက်ပြီးအိမ်ရှိစီရင်အကုန်ယူတာဓာတ်ပုံရိုက်တာလက်ပွေယူတာတွေကိုစတင်လုပ်နေပြီဖြစ်ပါတယ်။မတ်အေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းအစိုးရကနိုင်ငံသားအလုပ်သမားတွေကိုမှတ်ပုံတင်ခွင့်ပြုထားတဲ့ရက်ကုန်ဆုံးသွားပြီးတဲ့နောက်မှာတော့အဖမ်းအစည်းတွေအလုံးရင်းနဲ့လုလာလိုက်မယ်ဆိုပြီးမြန်မာအလုပ်သမားတွေကစိုးရိမ်ပြီးနေရက်ပြန်ရသူတွေလည်းရှိနေတာပါ။ဒါပေမဲ့အဖမ်းဆီးအနှဲငယ်တော့ရှိပေမဲ့အလုံးအရင်အစုလိုက်အပြုံလိုက်ဖမ်းဆီးတာမျိုးတွေတော့မရှိသေးဘူးဆိုပြီးရှေ့ပြောင်းလို့သမားအခွင့်ရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကဆိုပါတယ
်တရားဝင်ကြေညာထားတဲ့ဇူလိုင်1လို့ပြောပြီးမှဇူလိုင်တရက်မရောက်ခင်ခြုံလဲနောက်ဆုံးပတ်မှလည်းကျွန်တော်ဖမ်းဆီးတာကြီးကျွန်တော်တွေ့ရတယ်ချက်ချင်းတောင်းလို့ဘာလို့ဘန်ကောက်တို့ပြည်မှလည်းစပြီးမှသူဖမ်းဆီးတာကြီးတွေ့တယ်သူတော့အခုဒီကျွန်တော်ထင်တာကတရက်နှစ်ရက်လို့ပြောတယ်ဒီလိုရက်မျိုးဒီမှာအပြင်းထန်ပတ်စီတိုက်တော့လိုက်နေမယ်လို့ထင်တာအခုချိန်ကြီးတော့အဲ့လိုပြီးတော့ကျွန်တော်သမုတ်စာခွန်မှာလည်းအဲ့လိုအလုံးရင်းနဲ့လောက်ကလည်းမတွေ့သေးဘူးခင်ဗျအဲကျွန်တော်ဟိုတနေ့ရက်လက်ကန်ရှင်နာဘူးတွေရောက်တော့တဲ့ခါမှာကန်ရှင်နာဘူးကြီးကတက်ဆိုင်ကအစိုးရအာဏာပိုင်အဖွဲ့ကြီးတွေသူတို့အချင်းချင်းတင်နာနေပေးနေတယ်ဒီဇူလိုင်လမှာဘယ်လိုဒီစစ်ဆေးရေးမှာဘယ်လိုဖမ်းဆီးမယ်ဆိုတာဒီလိုလုပ်နေတာလည်းကျွန်တော်တွေ့ရတယ်သို့တော့ပြုံကြီးကြီးမားမားတော့အခုချိန်မတွေ့သေးဘူ
းဒီလိုအလုံးရင်းမရှိပေမဲ့လည်းဂျွန်လနောက်ဆုံးပတ်ကစလို့နေရာအတော်များများမှာအဖမ်းဆီးတွေအနည်းချင်းတော့ရှိနေတာပါဇူလိုင်လ2ရက်နေ့မှာတော့အလုသမား9သိန်းလောက်အလုလုကန်နေတဲ့မဲဆောက်မြို့မှာစစ်ကားရဲကားတွေကိုတုံးပြီးရက်ွက်တွေထဲကိုဝင်ကလက်မှတ်စစ်ဆေးတာမှတ်တမ်းယူတာလုပ်ခဲ့ပေမဲ့ဖမ်းဆီးသွားတာမျိုးတွေတော့မရှိသေးဘူးဆိုပြီးမဲဆောက်မြို့ကအလုသမားတူကပြောပြပါတယ
်စစ်သားတွေပဲဝင်လာတာအိမ်မဲဦးဓာတ်ပုံနှစ်တယောက်ချင်းရရတယ်လက်ပွေနှစ်ရတယ်ဓာတ်ပုံရရတယ်နောက်ပြီးတော့ passport ပေးလို့ရှိရင် passport ဟို passport အသက်ဘယ်လောက်လဲမေးတယ် တကယ်လို့ပတ်စပုတ်ပြပြီးလို့ရှိရင်ပတ်စပုတ်တိုင်းလိုက်မေးပြီးလို့ရှိရင်ဘယ်နဲ့နှစ်လောက်ရှိပြီလဲထိုင်းမှနေတာအဲ့ဒါလိုမေးပါတယ်ဟိုသူတို့နာမည်ယူပါတယ်ဓာတ်ပုံရိုက်ပါတယ်အိမ်ရှိလူဦးရေစင်ရင်မလက်ရှိနေနေတဲ့လူ
ဒီလိုစစ်ဆေးခဲ့ပြီးတဲ့နောက်ထပ်ဘယ်တော့ထက်လာမလဲဆိုတာမသိနိုင်သေးတယ်လို့အခုလိုမျိုးသကောင်စင်းစစ်တဲ့ပုံစံကတော့ဒီနှစ်အတွက်ထူးခြားမှုတစ်ခုလည်းဖြစ်ပါတယ်ထိုင်းအစိုးရရဲ့နိုင်ငံခြားသားအလုပ်သမားတွေကိုတင်းကျပ်ထားတဲ့ဥပဒေအရတရားမဝင်အလုပ်လုပ်ကြနေတဲ့အလုပ်သမားတအုပ်ကိုတွေ့မယ်ဆိုရင်ငွေဒဏ်ဖက်9000ကနေ5000လောက်ထိကျခံရမှာဖြစ်ပြီးပြီးနှစ်ဒဏ်2နှစ်ပေးမယ်ဆိုပြီးဥပဒေထဲမှာဖော်ပြထားတာပါလောလောဆယ်မှာတော့မြန်မာလူသမားသက်တမ်းကျော်အထောက်ထားလက်မှတ်တွေနဲ့နေထိုင်နေကြပြီးတရားမဝင်နေထိုင်နေကြသူတွေလည်းအများအပြားရှိနေစေဖြစ်ပါတယ်ရှင်
။မအေးမှသတင်းပေးပို့ထားတာပါ။အခုဆက်ပြီးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။မြန်မာပြည်တွင်တရားမဝင်လိုက်စင်မဲ့တင်သွင်းလာတဲ့မော်တော်ယာဉ်စီးရင်အစမတန်တိုးလာပြီးနယ်မြေတည်ခြင်းအေးချမ်းမှုကိုထိခိုက်လာနိုင်တာကြောင့်ဇူလိုင်လ17ရက်နေ့ကစပြီးစီမံချက်နဲ့အရေးယူတော့မှာဖြစ်တယ်လို့တိုင်းနယ်ပြည်နယ်အလိုက်စီမံခန့်ခွဲမှုကော်မတီတွေကနေတရားဝင်စာထုတ်ပြန်ထားပါတယ်။ဒီလိုရေးယူမဲ့အခြေအနေကြောင့်လိုင်စင်မဲ့ယင်တွေအသုံးပြုနေကြတဲ့ပရဟိတလူမှုရေးအသင်းအဖွဲ့တွေအနေနဲ့အခက်အခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ပရဟိတအကျိုးဆောင်တွေကပြောပါတယ် VOA အလုတ်တင်သတင်းတော့ဆိုင်းပြည်သူကသတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးအားနည်းချက်တွေကြောင့်အခုလိုလိုင်စင်မဲ့မော်တော်ယာဉ်တွေစိုက်ကယ်တွေများပြားလာပြီးနေမြေတည်ခြင်းအေးချမ်းမှုကိုထိခိုက်လာနိုင်တာကြောင့်သက်ဆိုင်ရာအဖွဲ့များပေါင်းပြီးစီမံချက်တစ်ခုအနေနဲ့ဖမ်းဆီးအရေးယူမယ်လို့သကိုင်းခရိုင်စီမံခန့်ခွဲမှုကော်မတီကလည်းဇွန်လ27ရက်နေ့တရားဝင်စာထုတ်ပြန်ထားသလိုအခြားပြည်နယ်နဲ့တိုင်းတွေမှာလည်းသက်ဆိုင်ရာဌာနများကိုတရားဝင်စာထုတ်ထားတာတွေ့ရတယ်လို့ပရိတ်တအသင်းတာဝန်ခံတွေကပြောဆိုလိုက်တာပါမြန်မာနိုင်ငံမှာတရားမဝင်လိုက်စင်မဲ့ယင်တွေကိုဥပဒေအရစီစစ်ရေးယူနေတာကြောင့်လိုက်စင်မဲ့ယင်တွေအသုံးပြုနေရတဲ့ပရိတ်တလူမှုကူညီရေးအဖွဲ့အစည်းတွေအတွက်အဓိကရင်ဆိုင်နေရတဲ့အခက်အခဲတစ်ခုဖြစ်လာတယ်လို့ပကုတ်ကူမျိုးကပုံညာမူနီတာပရိတ်တအသင်းရဲ့တွင်းရင်မှုကိုမင်းမင်းက VOA ကိုပြောပါတယ်
စာထုတ်တာတရားဝင်ကဟောကျွန်တော်အနေကိုပို့တာပေါ့ကွာသူတိုင်းနေတိုင်းအစိုးရဖွဲ့ဆိုရတယ်အဲစာရင်းဖို့ကလိုင်စင်မဲ့ထားမယ်ပေါ့ဗျာဟိုနိုင်ငံတော်ကြီးရဲ့ဒါရီရဲ့တော်ဒီရဲ့ဖွဲ့ကြီးရဲ့ဒါရီလိုင်စင်မရှိရင်ဟိုဖမ်းမယ်ပြီးမယ်အခုတော့ပြည်ညာဘေးကာလပေါ့နော်ဒီခုနလပိုင်း17ရက်နေ့ကိုတရားဝင်တာဖမ်းမယ်ပြီးရင်သိမ်းမယ်ပေါ့အဲ့ဒီပုံမျိုးပြောတာဖမ်းမယ်ပြီးတာကိုအရက်ကားနေတော့ဖမ်းတယ်ကျွန်တော်တို့အဖွဲ့အစည်းကားနေတော့ဒီပြေးတာပေါ့ဟိုသူတို့ပညာမိကာလဆိုပြောလေ
ပရိတ်တအမိခံပြီးကိုချိုးအတွက်မတော်လောကနဲ့လိုက်စင်နဲ့ယင်တွေအသုံးပြုတဲ့အတမာသူလူတချို့ရဲ့လောက်ရတွေကြောင့်နာမည်ပြက်ရတယ်လို့လည်းကိုမင်းမင်းကပြောပါတယ
်စစ်စင်းမှုတောက်ချောက်လို့အဲ့ဒါစစ်စင်းမှုလုံတာကိုကျွန်တော်တို့ကလက်ခံနိုင်တယ်ကိုနော်အပင်နေရာမှာမတင်ရလို့ဖြစ်တယ်လက်ခံတယ်ဒါနဲ့ဒီလိုက်စင်မကြီးလို့ဆိုပြီးတော့လူဘောကောဒုက္ခရောက်မဲ့နေသားမျိုးတော့မဖြစ်သေးဘူးပေါ့ကျွန်တော်တို့ကစစ်ပါဒီဥစ္စာတွေလည်းဟိုအစုအယောင်တွေလည်းပို့ထွက်လာတယ်လည်းပြည်တော့လေအဲ့ဒါတွေကိုလည်းဒေတာအချင်းချင်းဖွဲ့စည်းနေတဲ့ဟိုချိတ်ချက်မှုလေးနဲ့တကယ်ကိုမတင်ရဝယ်ဖြစ်နေတဲ့ဖွဲ့စည်းလို့ကျွန်တော်တို့ရက်သက်ဖွဲ့စည်းတွေကိုယ်တိုင်တိုင်ကြပြီးတော့လေအဲ့ဒါတွေလည်းပျောက်စေချင်တာပေါ့အဲ့ဒါလည်းမ
ှလားတူပဲ9နှစ်ကြာရည်တည်လာခဲ့တဲ့ရွှေဘိုခရိုင်ပရိုက်တာတင်ချက်ကိုဆက်သွယ်မြင်မြင်ခဲ့ရပြန်ကြားရေးတာဝန်ခံကိုဝင်းကဒီခက်ခဲတွေကြောင့်ပရိုက်တာလူငွေလုပ်ငန်းတွေရပ်နားထားတယ်လို့အခုလိုပြောပါတယ်
အော်ဘောအစိုးရလည်းသူအကြောင်းရှိတဲ့အတွက်ကြောင့်သူအလိုသူတွေးဘောဘောတကယ်အဖွဲ့စည်းရနေပြီးတော့မှအထူးသဖြင့်မော်လာတို့ပေါ့နော်တပကုတ်ကူအဲ့ရပညာသဏ္ဍာန်တွေကိုကျွန်တော်တို့ကတွေးရတယ်တွေးရတဲ့အခါကျတော့ကျွန်တော်တို့အဖွဲ့စည်းတွေကိုအဲ့လိုအဖမ်းစီးခံရမှာစိုးတဲ့အတွက်ကျွန်တော်တို့ကဒီလိုပဲနားလိုက်တာပဲ
ရခိုင်နိုင်ဒေသကြီးရှိလူမှုဖွဲ့စည်းပေါင်း180ကျော်ရှိတဲ့ထဲမှာတရားဝင်အသင်းမှတ်ပုံတင်မရှိတဲ့အသင်းများရှိနေတယ်လို့သူတို့အသုံးပြုနေတဲ့ယင်များစုကလိုင်စင်မဲ့တွေဖြစ်တဲ့အတွက်တရားဝင်ကားလိုင်စင်ရရှိရေးကိုပရိုက်တာအဖွဲ့တွေစူးစီးပြီးရခိုင်နိုင်ဒေသကြီးဆိုရဖွဲ့နဲ့ပြည်တော်စုအဆင့်ထိစုပေါင်းတင်ပြသွားမယ်လို့ဇွန်လ30ရက်နေ့ကကျင်းပတဲ့အစည်းအဝေးမှာကမခဏပြုလုပ်သူတွေကပြောဆိုထားပါတယ်ခင်ဗျာ
လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါဗျာ
။ VOA မြန်မာပိုင်းရဲ့တနင်္လာနေ့ညအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုပထမပိုင်းအစီအစဉ်ပြီးဒုတိယပိုင်းနိုင်ရွက်မှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်တက်တန့်ရောင်သတင်းလွှာနဲ့သူယုံကြည်ရာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOE ရဲ့တနင်္လာနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ51 kHz 633ကနဲ့လိုင်းလက်မီတာ190 kHz 1503ကနေပြီးဆက်ပြီးထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုည10နာရီအထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေသူယုံကြည်ရာကဏ္ဍမှာတော့
ဒီမှာလုတ်ခဲ့တဲ့အလုပ်တွေထဲမှာတစ်ခုကဆိုရင်ဌာနဆိုင်ရာဝန်ထမ်းတွေနိုင်ငံရခြားမှာဘွဲ့လွန်ပညာတော်သင်သွားဖို့ပြင်ဆင်ချိန်မှာသူတို့ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးရတာမျိုးဖြစ်နေတယ်
။မြန်မာနိုင်ငံဆိုင်ရာဂျာမနီတန်ယုံမှာပညာတော်သင်စီမံကိန်းအကူအညီပေးဆိုင်ရာဒေသခံဝန်ထမ်းတူအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဒေါ်ချီချီဆိုဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားပါမယ်။အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်ကြရပါမယ်။တရုတ်နိုင်ငံစီးပွားဖွံ့ဖြိုးတိုးတက်လာတာနဲ့အမျှဒေတာတွင်းကအိမ်နီးချင်းနိုင်ငံတွေမှာတရုတ်ရဲ့ယင်းနီးမြုပ်နှံမှုတွေဟာလည်းတိုးမြင့်လာသလိုကမ္ဘာလှည့်ခရီးသွားတွေဟာလည်းအဲ့ဒီယင်းနီးမြုပ်နှံမှုတွေနဲ့အတူကမ္ဘာလှည့်ခရီးသည်တွေအရောက်လာကြတာပါ။ကမ္ဘောဒီးယားနိုင်ငံအတွင်းတရုတ်ယင်းနီးမြုပ်နှံမှုတွေနဲ့ကမ္ဘာလှည့်ခရီးသားတွေဘလောက်ရောက်နေတယ်လဲဆိုတာ AP သတင်းကိုအခြေခံပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ
်လွန်ခဲ့တဲ့9နှစ်လောက်တုန်းကတော့ကမ္ဘောဒီးယားနိုင်ငံမြို့တော်ဖနွမ်ပင်မှာအဆင့်မြင့်ဇင်ခံတိုက်ခန်း1500လောက်သာရှိခဲ့တာပါ Nike Frank HMA အကျိုးဆောင်အဖွဲ့က Bronze Weebles ရဲ့အဆိုအရကတော့အခုအဲ့ဒီလိုတိုက်ခန်းအရေးအတွက်ဟာ9000ကျော်လောက်ရှိလာပြီလို့ဆိုပါတယ်အခုနှစ်ကုန်ပိုင်းမှာတော့ဖနွမ်ပင်မြို့ပေါ်ကအစင်းမြင့်ဇင်ခံတိုက်ခန်းအရေးအတွက်ဟာ12000အထိဖြစ်လာမယ်လို့သူကပြောပါတယ်လူအတူချင်းစီရဲ့တနစ်တာဝင်ငွေဖြန့်မြအမေရိကန်ဒေါ်လာ1300လောက်သာရှိတဲ့ဒီကမ္ဘောဒီးယားနိုင်ငံအတွက်အဲ့ဒီတိုက်ခန်းအများစုရဲ့တလအင်္ဂလကဟာဒေါ်လာ1000ဝန်းကျင်ရှိမယ်လို့ဆိုပါတယ်တိုက်ခန်းအများစုဟာအိန္ဒိချင်းအာရှနိုင်ငံတွေအထူးသဖြင့်တော့တရုတ်နိုင်ငံကယင်းနှမြုံနံသူတွေကိုမြှုပ်ဆွဲတာဖြစ်ပါတယ်တရုတ်သမ္မတရှီကျင်းဖင်ကမ္ဘောဒီးယားနိုင်ငံကို2016ခုနှစ်မှာလာရောက်လည်ပတ်ခဲ့ပြီးတဲ့နောက်တရုတ်ယင်းနှမြုံနံမှုတွေဟာလည်းသိသိသာသာတိုးလာခဲ့တာပါကမ္ဘောဒီးယားဖွံ့ဖြိုးရေးကောင်စီရဲ့အဆိုအရ2013ခုနှစ်ကနေ2019ခုနှစ်အတွင်းတရုတ်နိုင်ငံကရောက်လာတဲ့ယင်းနှမြုံနံမှုငွေကြေးပမာဏဟာအမေရိကန်ဒေါ်လာ 5.3 ဘီလီယံနှစ်စဉ်အားဖြင့် 1 ဘီလီယံစီလောက်ရှိနေတာကြောင့်ဒါဟာနိုင်ငံခြားတိုက်ရိုက်ယင်းနှမြုံနံမှုတွေထဲမှာအများဆုံးဖြစ်ပါတယ်ကမ္ဘောဒီးယားနိုင်ငံအတွင်းမနစ်ကနိုင်ငံခြားတိုင်းပြည်တွေအားလုံးကလာရောက်ယင်းနှမြုံနံကြတဲ့ပမာဏဟာဒေါ်လာ 6.3 ဘီလီယံရှိခဲ့တာကြောင့်2016ခုနှစ်နဲ့နှိုင်းယှဉ်လိုက်ရင်နှစ်ဆတိုးလာတာဖြစ်ပါတယ်။ Sarach Saturn ဟာကမ္ဘောဒီးယားနိုင်ငံမှာအကြီးဆုံးအိမ်ချမ်းမြေရောင်းဝယ်ရေးကုမ္ပဏီကြီးဖြစ်တဲ့ Century 21ရဲ့အကြီးအကဲပါသူကတရုတ်ယင်းနှမြုံနံမှုတွေရောက်လာတာဟာကောင်းတဲ့အကြောင်းပြောပြပါတယ
်။ With the Chinese investment in Cambodia is a very very positive move.Is obviously the Cambodia is getting developed much faster in terms of real estate.
ပြည်နယ်ငံကယင်းနှမြုံနံမှုတွေရောက်လာတာတကယ်ကိုကောင်းမွန်တယ်လို့ရပါ။အင်ချမ်းမြေလုပ်ငန်းပိုင်းမှာတော့ကမ္ဘောဒီးယားရဲ့ဖွံ့ဖြိုးတိုးတက်မှုကအရန်ကိုမြန်ဆန်လွန်ပါတယ်။အင်ချမ်းမြေတိုက်ခန်းဝေကျင်တဲ့သူတွေအတွက်ဘလို့ဟာကိုလိုချင်တယ်ဆိုတာရွေးချယ်ဖို့အခွင့်အလမ်းတွေလည်းအများကြီးရှိသွားပါတယ်။တရုတ်ယင်းနှမြုံနံသူတွေကလည်းကမ္ဘောဒီးယားနိုင်ငံပေါ်ယုံကြည်မှုအပြည့်ရှိပါတယ်။ဒီလိုဖြစ်တာလည်းမှန်ပါတယ်။ကမ္ဘောဒီးယားရဲ့အင်ချမ်းမြေဈေးကွက်အနက်ကအင်တန်မှတောက်ပါနေပါပြီ။
တရုတ်လူမျိုးတွေရဲ့ယင်းနှမြုံနံမှုတွေများလာတာနဲ့တပြိုင်နက်တည်းမှာပဲတရုတ်နိုင်ငံကလာကြတဲ့ကမ္ဘာလက်ခီးတဲ့အရေးအတွက်ဟာလည်းတိုးလာခဲ့တာပါ2019ခုနှစ်အတွင်းတရုတ်နိုင်ငံကကမ္ဘာလက်ခီးတဲ့ 1.21 တန်းလာရောက်ခဲ့ကြောင်းကမ္ဘောဒီးယားအစိုးရကထုတ်ပြန်တဲ့စာရင်းထဲမှာဖော်ပြထားတာကြောင့် ဒါဟာ2016ခုနှစ်ကလည်းဆိုင်ရင်46ရာခိုင်နှုန်းနီးပါးတိုးလာတာဖြစ်ပြီးနိုင်ငံတကာကရောက်လာကြတဲ့ကမ္ဘာလှည့်ခီးတဲ့စုစုပေါင်းရဲ့22ရာခိုင်နှုန်းနီးပါးရှိပါတယ်။ကမ္ဘာလှည့်ခီးတဲ့တွေအဲ့ဒီလိုတဖွဲ့ဖွဲ့ရောက်လာနေတာကြောင့်ငွေကြေးအများအပြားသုံးနိုင်တဲ့တရုတ်ကမ္ဘာလှည့်ခီးတဲ့တွေနဲ့စီးပွားရေးလုပ်ငန်းရှင်အကြီးစားတွေအတွက်ဟိုတယ်နဲ့စားတောက်ဆိုင်အသစ်တွေလည်းဖွင့်လာကြပါတယ်။လွန်ခဲ့တဲ့3လလောက်ကမှဖွင့်လိုက်တဲ့Rosewood ဖနွမ်းပင်ဟိုတယ်ရဲ့ထိတ်ဆုံး14တက်ဟာမြို့တော်မှာအထင်ရှားဆုံးမိုးမျောအဆောက်အဦကြီးဖြစ်ပါတယ်။ Rosewood Hotel Company ဟာအမေရိကာ၊ဥရောပနဲ့အာရှတိုက်အတွင်းဟိုတယ်ပေါင်း40ကျော်ဖွင့်လှစ်ထားတဲ့ကုမ္ပဏီလည်းဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံအတွင်းလက်ရှိဖွင့်ထားတဲ့အဆင့်မြင့်ဇင်ခံဟိုတယ်တွေထဲမှာ Sofitel, Raffles နဲ့ Soka Group တို့ပါဝင်ပြီး Hyatt Hotel အုပ်စုကလည်းလောလောဆယ်ဖနွမ်းပင်မြို့မှာဟိုတယ်အသစ်ကြီးတစ်ခုစောင့်နေပြီး2020ခုနှစ်မှာဖွင့်နိုင်မှုစီစဉ်ထားပါတယ်။အကောင်ပေါင်း185ခန်းပါဝင်တဲ့ Rosewood Hotel ဟာမြို့တော်ရဲ့အကောင်းဆုံးရှုခင်းတွေကိုမြင်တွေ့ရနိုင်သလိုနိုင်ငံတကာကအစားအစာပေါင်းစုံကိုချက်ပြုတ်ရောင်းချတဲ့အကောင်းစားစားတောက်ဆိုင်လေးဆိုင်လည်းပါဝင်ပါတယ်။တရုတ်အသည်တွေဟာအကောင်းဆုံးအညွန့်ဆုံးတွေကိုပဲမှာစားကြတယ်လို့ကမ္ဘောဒီးယားရဲ့နာမည်အကြီးဆုံးစတော်ကဲတဦးလည်းဖြစ်အစိုးရပုဂ္ဂလိကပူးတွဲအလုပ်အဖွဲ့ရဲ့တွဲပွဲဥက္ကဋ္ဌလည်းဖြစ်တဲ့လူမန်းကပြောပါတယ်
Chinese luxury customer, they want to spend good time here, very authentic food and very personal.
ငွေကြေးတက်နိုင်တဲ့တရုတ်ဧည့်သည်တွေကဒီနိုင်ငံမှာပျော်ပျော်ပါပါနေကြကြတယ်။ရိုးရာအစားအသောက်ပြီးတော့ဟိုတယ်မှာတဲတဲ့အချိန်နဲ့ခီးသွားတဲ့ခါရီမှာတူးတဲ့အတွက်တီးတန့်အထူးဝန်ဆောင်မှုပေးတာကိုလိုချင်ကြပါတယ်။အဲ့ဒါကကျွန်တော်တို့အတွက်ကောင်းတဲ့ထူးခြားအောင်လုပ်ပေးနိုင်တဲ့ဝန်ဆောင်မှုမျိုးပါ။ကျွန်တော်တို့နိုင်ငံမှာကငွေနည်းနည်းပဲသုံးနိုင်တဲ့ခီးသွားတွေအုပ်စုလိုက်လာတဲ့လူတွေအတွက်ရောကိုပိုင်ဂျက်လေရီနဲ့လာတဲ့လူတွေအတွက်ရောအကုန်ရှိပါတယ်။ကိုပိုင်လေရီနဲ့လာသူတွေလည်းရှိလာတော့ကျွန်တော်တို့ဘက်ကမတူညီတဲ့ရွေးချယ်စရာတွေရှိနေဖို့အရေးကြီးပါတယ
်။အရင်ကတော့ဘက်ပက်ကာလို့ခေါ်တဲ့ငွေကြေးအနည်းဆုံးသုံးပြီးခီးသွားအိတ်တလုံးနဲ့ကဘာလက်သူတွေအများစုသွားတဲ့နေရာလို့ကာလအတန်ကြာတတ်မှတ်ခံခဲ့ရတဲ့ကမ္ဘောဒီးယားဟာအခုတော့အဆင့်မြင့်ခီးသွားလုပ်ငန်းပိုင်းကိုပြောင်းလဲလှုပ်ဆောင်လာတာကာလအတော်ကြာလာခဲ့ပါပြီ။ကမ္ဘောဒီးယားပွန်ချိုင်ဝန်းဟာရိုးစုဖနွမ်းပင်ရဲ့အယောင်ဌာနညွန်ကြားရေးမှူးပါပြောင်းလဲလာတဲ့ခီးသွားလုပ်ငန်းအခြေအနေတွေကိုသူကအခုလိုရှင်းပြပါတယ
် there are number ones in tourism and also in many country especially in asia itself that because
တခြားနိုင်ငံအများစုတွေမှာလိုပဲဒီခီးသွားတွေဟာနံပါတ်1ဖြစ်ပါလိမ့်မယ်အထူးသဖြင့်တော့အာရှတိုက်ဖြစ်ပါတယ်ယဉ်ကျေးမှုကြောင့်လည်းဆိုင်ပါလိမ့်မယ်ပြီးတော့နေကြတဲ့အချိန်ကာလတိတ်မကြတဲ့အတွက်ဖြစ်ပါတယ်။ကဘာပက်ရတာလွယ်ကူပြီးဒီကဘာလုံးကအတွေ့အကြုံလည်းရနိုင်ပါတယ်
။တရုတ်နိုင်ငံကရောက်လာတဲ့အေယာမရင်းနှီးမြှုပ်နှံမှုတွေကြောင့်ကမ္ဘောဒီးယားနိုင်ငံဟာအလင်းအမြန်တိုးတက်ပြောင်းလဲနေပြီးငွေကြေးတက်နိုင်ကြတဲ့ကမ္ဘာလက်ခီးတွေကိုဆွဲဆောင်နိုင်တဲ့အထင်ကြီးရနေရာတစ်ခုဖြစ်လာနေပါတယ်။ဒါပေမဲ့တရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ရင်းနှီးမြှုပ်နှံတဲ့ပုံစံအပေါ်တခြားနိုင်ငံတွေကရခဲ့တဲ့အတွေ့အကြုံတွေအရအခွင့်အရေးချိုးဖောက်မှုတွေဒေသခံတွေရဲ့ယဉ်ကျေးမှုနဲ့ဒလိထုံတန်းတွေကိုအလေးမထားမှုတွေအပေါ်အိရှင်နိုင်ငံဘက်ကမကျေနပ်တန်တွေထွက်ပေါ်လာနေတာပါဒါအပြင်ထိုင်းနိုင်ငံအပါအဝင်နိုင်ငံခြားဝင်ငွေရရှိရေးအတွက်ကမ္ဘာလှည့်ခီးသွားလုပ်ငန်းအပေါ်မိခိုအားထားနေရတဲ့နိုင်ငံတွေမှာတရုတ်ကမ္ဘာလှည့်ခီးသားတွေရဲ့ရမ်းပြတဲ့ပြုမှုဆက်ဆံမှုတွေအပေါ်မကျေနပ်တန်တွေထွက်ပေါ်နေတာပါဒါကြောင့်လဲမြန်မာနဲ့တခြားဖွံ့ဖြိုးဆနိုင်ငံတွေအနေနဲ့တရုတ်နိုင်ငံရဲ့ယင်းနှီးမြှုပ်နှံမှုနဲ့တရုတ်ကမ္ဘာလည်းခီးသွားတွေအပေါ်စောင့်ကြည့်ဆက်ဆံနေကြတာကြောင့်ကမ္ဘောဒီးယားနဲ့တရုတ်တို့ရဲ့ဆက်ဆံရေးဟာလည်းဘလောက်ထိခံမလဲဆိုတာကတော့စောင့်ကြည့်ရအောင်မှာဖြစ်ပါတယ်ခင
်ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရပါရှင်အခုဆက်ပြီးမနေ့ဖြန်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမယ့်အကြောင်းအရာကိုအသိပေးလိုပါတယ်
တော်ရရှိမှာခင်ဗျာပြည်တော်စုညဉ့်ညဉ့်ညီလာခံ27ရာစုပင်လုံတတိယအကြိမ်အစည်းအဝေးကိုလာမယ့်ဇူလိုင်17ရက်ကစလို့9ရက်ကြာနေပြည်တော်မှာကျင်းပမယ်လို့အစိုးရကကြေညာထားပါတယ်အကြိမ်ချင်းရက်ရွှေဆိုင်ပြီးမှကျင်းပပြည်တော်မယ့်ညီလာခံနဲ့အနာဂတ်ညဉ့်ညဉ့်ရေးအလားအလာတွေပေါ်တော်ရရှိနေရဲ့အမြင်တွေကိုဇူလိုင်လ3ရက်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးမိမိတို့ကိုပြန်လည်ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့အီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားထားနိုင်ပါတယ်။အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်ကကျူးဇော်ပါတယ်ခင်ဗျာ
င်ကန်ညဒိုင်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်။ကွန်ပျူတာဖန်တီးကဘာတဲ့ရောက်သွားသလိုအမြင်အာရုံခံစားမှုကိုပေးနိုင်တဲ့ Virtual Reality နီးပညာဟာရှေ့ဆက်တိုးတက်နေတဲ့နီးပညာတစ်ခုဖြစ်တာကြောင့်ဒီနီးပညာကိုပညာသင်ကြားရေးမှာအသုံးချနိုင်ဖို့ဒိမတ်နိုင်ငံကနီးပညာရှင်တွေကြိုးစားနေကြပါတယ်။ဒိမတ်နိုင်ငံနဲ့ကိုက်ညီတဲ့ပညာသင်ကြားရေးဆိုင်ရာ Virtual Reality Software တွေကိုပါကြဲကြဲပြန့်ပြန့်တီထွင်နိုင်ဖို့ဆောင်ရွက်နေတဲ့အကြောင်းမတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပါမယ်။ကိုသားညွန့်ဦးကူညီတင်ဆက်ထားပါတယ်ရှင်။
တိုးတက်တဲ့နိုင်ငံတွေမှာများလေကျောင်းသားတွေကိုစာသင်တာတော့မှ virtual reality နည်းပညာတွေသုံးပြီးတော့သင်နေကြတယ်ကိုသားညုံကြီး
တဲဟုတ်ပါလားမဆုမြတ်မောင်ကဘယ်နိုင်ငံမှာလဲဗ
ျဒိန်းမတ်နိုင်ငံမှာလေကိုပင်ဟေဂန်တက္ကသိုလ်မှာဒီ digital media ဘာသာရပ်တက်နေတဲ့ကျောင်းသူကျောင်းသားတွေကိုကွန်ပျူတာကဘာထဲမှာဒီ virtual reality နည်းပညာနဲ့ဖန်တီးမှုမျိုးစုံလုပ်နိုင်နေဆိုတဲ့အကြောင်းလက်တွေ့သိနိုင်ဖို့အတွက် virtual reality headset တွေရောင်းတဲ့စိုင်းကြီးစီမှာသွားပြီးလေ့လာခိုင်းတာရှင
် virtual reality headset ကိုမျက်စိရှိမှတက်လိုက်တာနဲ့ဖန်တီးထားတဲ့ကွန်ပျူတာကဘာထဲကိုကရောက်သွားသလိုအမြင်အသိခံစားမှုမျိုးဖြစ်စီတာမလို့ virtual reality နည်းပညာဟာရှေ့ဆက်တိုးတက်နေမဲ့နည်းပညာတစ်ခုလို့နည်းပညာဆိုင်ရာလေ့လာသူတွေကပြောထားတာဆိုတော့ဒီနည်းပညာကိုသိအောင်တက်အောင်လုပ်တာကောင်းတာပေါ့ဗျနောက်ပြီးတော့ဒီနီးပညာကလည်းအခုမှစပြီးတော့လူကြိုက်များအရှင်ရနေတဲ့နီးပညာမျိုးဆိုတော့များများလေ့လာနိုင်လေကောင်းလေပဲပေါ့
ပညာသင်တဲ့ဆိုတဲ့နေရာမှာလည်းဒီစာရီထဲမှာရှိနေတာကိုပဲဖတ်မှတ်ပြီးတော့လေ့လာတာထက်ကိုသင်ကြားနေတဲ့အကြောင်းအရာကိုကိုယ်တိုင်သိမြင်ခံစားနိုင်မယ်ဆိုလို့ရှိရင်ပို့ပြီးတော့ခေါင်းထဲဆွဲတယ်မလားအဲဒါကြောင့်ကိုပင်ဟေဂန်ကဒီခိုရာဆိုတဲ့ virtual reality ဆိုင်ကြီးမှာကျောင်းသူကျောင်းသားတွေလေ့လာနိုင်မယ့်အစီအစဉ်တွေကိုလုပ်ပေးထားတာပ
ါ When people need to learn something they need to have an experienceSo then the normal human way to learn stuff is to walk out somewhere, have an experience with the senses and then
ဘုံမှာအပြည့်တော်လူသားတွေကကိုယ်တိုင်ကြုံတွေ့ခံစားရတဲ့အတွေ့အကြုံတွေကနေမှတ်သားကြတာပါဒီကနေ့ကဘာမှကြည့်ရင်လဲ Wikipedia ပေါ်မှာအချက်လက်တွေအားလုံးပေးထားကြတယ်ဒါပေမဲ့အဲ့ဒီအချက်လက်တွေကခေါင်းထဲမှတ်မှတ်သားသားရောက်သလားဆိုတော့မရောက်ပါဘူးအဲဒါကြောင့်ကိုယ်တိုင်သိမြင်နိုင်အပြန်အလှန်တုံ့ပြန်နိုင်တဲ့အတွေ့အကြုံမျိုးလူတွေကိုပေးဖို့လိုအပ်ပါတယ်တရုတ်ကမဟာဒတိုင်းကြီးအကြောင်းပဲဖြစ်ဖြစ်အာကာသစခန်းအကြောင်းပဲဖြစ်ဖြစ်လီလာမှတ်သားနိုင်ဖို့ဆိုရင်ကိုယ်တိုင်မြင်တွေ့တုံ့ပြန်နိုင်မှုလိုပါတယ
် Virtual Reality Headset တွေကိုမျိုးစုံရောင်းတဲ့ဆိုင်တွေထဲမှာကမ္ဘာပထမဆုံးဆိုင်လို့ပြောလို့ရတဲ့ Cora ဆိုင်ကမန်နေဂျာ Modern Holic ပြောသွားခဲ့တာပါအ
ဲ့ဒီ Cora ဆိုတာက VR Headset တွေမျိုးစုံကိုရောင်းလာနေမှာမဟုတ်ဘူးဗျ VR နည်းပညာနဲ့ဆိုင်တဲ့ Software တွေကိုလည်းတီထွင်ဖန်တီးနေတဲ့ Company တစ်ခုလည်းဖြစ်တယ် VR Game တွေလုပ်ငန်းသုံးနေမှာကအများပြည်သူသုံးတဲ့ပညာရေးသုံး Software တွေကိုပါတီထွင်ပေးနေတဲ့ Company ကြီးမဆင်မြတ်မောင
်ရဲ့ Work with artists in New YorkWe work with psychology, we work with the main city hospital here, we work with dementia, we work with the businesses, tell new way of telling
New York ma shi de anu pinya shin rue, sait pinya shin rue, tri mi yoga phit ni du rue da ma ga, myo ma shi de adika seyon ji ne yo, siwa yi lungan rue ne yo, atu twae pi lo computer ka ba re ka ni a chet let de ko, sait win za sia pounsan ne pe nai bu, chanaru ga lou ni ba de, ko bai game ni thwin ma de, pinya pe game ni le thwin ma de, di ja kan ga ta sin, lu rue ye bwa re paw blu tae yaung aw lou nai ma le so ra ko chanaru ga ti aw chou za ba de.
အဲ့ဒါတော့ Cora Company ရဲ့ CEO Simon Labosrip ပါသူတို့ company အနေနဲ့ဒီ virtual reality နည်းပညာသုံးပြီးတော့မှဒိမတ်ကကျောင်းသူကျောင်းသားတွေပညာသင်ကြားနိုင်ရေးအတွက်ရည်ရွယ်ပြီးတော့ VR ပညာသင်ကြားရေး software တွေကိုလည်းတီထွင်နေပါတယ်
Right now it's super important to especially for a small country to Denmark to be upbeat our worst
ကျွန်တော်တို့နိုင်ငံလေးတခုအနေနဲ့ရှေ့ပြေးတက်ကြွနေဘူးသိကိုရေးကြည့်ပါတယ်ကျွန်တော်နိုင်ငံရဲ့ယဉ်ကျေးမှုနဲ့မကိုက်တဲ့သင်ကြားရေး software မျိုးကိုနိုင်ငံကြီးတခုကဖန်တီးပေးမယ်ဆိုတာမဖြစ်တဲ့ကိစ္စမျိုးပါဒါကြောင့် virtual reality နည်းပညာအကြောင်းကျွန်တော်တို့နိုင်ငံကလေ့လာဖို့လိုတယ်။ပညာသင်ကြားရေးတွေမှာအသုံးချဖို့လိုတယ်။ကိုယ်ပိုင် software တွေတီထွင်နိုင်ဖို့လိုပါတယ်။ဒါမှဒိမတ်ယဉ်ကျေးမှုနဲ့အန်ကိုက်မဲ့ software တွေသုံးပြီးသင်ကြားတာတွေလုပ်နိုင်မှာပါ
။ Cora Company ရဲ့ virtual reality ဆိုင်ကြီးမှာဆိုလို့ရှိရင်ဒီ Google Company ထုတ်အင်တာမဈေးသက်သာအောင်လို့ဂတ်တူဆက်ကူနဲ့လုပ်ထားတဲ့ VR headset ကစပြီးတော့ Samsung ကထုတ်တဲ့ VR headset အလဲနောက်တိတ်ပြီးတော့မှဈေးကြီးတဲ့ Oculus Rift headset တွေအထည်ကိုမျိုးစုံရှိပါတယ်။ဒါကြောင့်မို့လို့ဒီ VR နည်းပညာလေ့လာရေးလာကြတဲ့အကြောင်းသူကျောင်းသားတွေအနေနဲ့ VR headset မျိုးစုံနဲ့သူတို့အတွက်ထွင်ထားတဲ့ software တွေကိုကိုယ်တိုင်ဝတ်ဆင်သုံးကြည့်လေ့လာကြည့်နိုင်ပါတယ
်။ I have read about virtual reality before and I've seen others trying it but I have never tried it myself and it is a brand new world.
Virtual reality အကြောင်းကျွန်မအရင်တုန်းကဖတ်ဖူးပါတယ်။သူများတွေသုံးကြည့်တာလည်းတွေ့ဘူးတယ်။
ကိုရိုင်းတော့တခါမှမစမ်းကြည့်ခဲ့ဘူးပါဘူးတကယ်ကိုကဘာတစ်တစ်ခုတည်းကိုရောက်သွားတယ်လို့ပါပဲဒီနေရာမှာကိုတကယ်ရှိနေတယ်ဆိုတာစိတ်ထဲမှာခဏမိသွားပါတယ
် VR နည်းပညာရဲ့ထူးခြားချက်ကအဲ့ဒါပဲမဆွမြမွေVR headset တွေတက်ပြီးတော့ကွန်ပျူတာကဘာတွေကဖန်တီးမှုတွေကြားတဲ့ရောက်သွားကြတဲ့သူတွေကိုကျွန်တော်လည်းအပြင်မှာခဏခဏတွေ့ဘူးလေသူတို့ကိုမြင်ရတာနေရာသစ်တစ်ခုမှာတွေ့ကြုံတစ်တူကိုရှာကြသလိုမျိုးသူတို့ရဲ့လှုပ်ရှားမှုတွေကိုမြင်ရတာလေ
ကျွန်တော်လည်းဒီ VR headset အစမ်းဝစ်ကြည့်ဘူးတဲ့ကိုသားညုံဝဲကိုကပါအဲ့ဒီဖန်တီးကဘာတွေရောက်နေသူတယောက်လို့ဖြစ်ပြီးတော့ကိုကိုကိုလည်းကွန်ပျူတာလူသားလို့ဘာလို့ခန်းစားရတယ
် My favorite thing is showing people virtuality and then when they take off the goggles it's like whoa I forgot
ကျွန်တော်သဘောကျဆုံးကတော့ virtual reality နည်းပညာကဘယ်လိုလဲဆိုတာသူများတွေကိုပြတဲ့အခါတိုင်းမှာသူတို့ VR headset တွေကိုချက်လိုက်ပြီးအရင်တည်းကဒီခန်းထဲမှာဒီလူတွေရှိနေတာပါလားဆိုတာကိုပြန်သတိရသွားကြတဲ့အခါမှာကွန်ပျူတာကဘာရဲ့ရောက်သွားပြီးတော့အပြင်ကဘာမှာကိုတကယ်ရှိနေတယ်ဆိုတာမှီသွားကြတာကိုမြင်ရတိုင်းကျွန်တော်တိတ်သဘောကျပါတယ
် HIS market ဆိုတဲ့ဥဆောင်သုံးသပ်တဲ့ company ကြီးရဲ့ခန့်မှန်းချက်အရဆိုရင်တော့Virtual Reality နည်းပညာသုံးဖျော်ဖြေလုပ်ငန်းကြီးက2020ခုနှစ်အကုန်မှာ American Dollar 3.3 Billion အထိတန်တဲ့လုပ်ငန်းကြီးဖြစ်နေလိမ့်မယ်တဲ့မဆွမြမွေရဲ့
VR headset တွေသုံးတဲ့သူကလည်း2020ခုနှစ်မှာ80သန်းအထိများနေလိမ့်မယ်လို့တွက်ဆထားတဲ့ရှင်အဲ့လိုမျိုးပို့ပြီးတော့တိုးတက်နေမဲ့နည်းပညာတစ်ခုဖြစ်တာကြောင့်မလို့ Denmark နိုင်ငံကနည်းပညာရှင်တွေက Virtual Reality ကိုသူတို့နိုင်ငံရဲ့ပညာသင်ကြားရေးမှာကြကြပြက်ပြက်အသုံးချနိုင်ဖို့ကြိုးစားနေကြတာဖြစ်ပါတယ်ရှင်
ဆင်းရဲမွန်စီစဉ်ထုတ်လွှင့်ပြီးကိုသားညွန်ဦးကူညီတင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ခဲ့ပြီးတဲ့နောက်မှာတော့ကမ္ဘာတဝန်းအမှုပညာအားကစားစာပေရင်ကျေးမှုစသဖြင့်နေပယ်အသီးသီးမှာထင်ရှားကျော်ကြားလူသိများသူတွေအကြောင်းကိုတပတ်အတွင်းသတင်းထွေတွေကိုစုစည်းတင်ဆက်ပေးထားတဲ့တက်တန့်ရောင်သတင်းလွှာကိုနားဆင်ကြအောင်ပါရှင်။မတ်အေးသန္ဓာကျော်စီစဉ်တင်ဆက်ထားပါတယ်။
မင်္ဂလာပါရှင်အားလုံးဆိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီဘက်တက်တန်အောင်သတင်းလောင်းမှာတော့ American ပြည်အောင်စု HBO ရုပ်သံလိုင်းကအစီအစဉ်တင်ဆက်တဲ့ Game of Thrones ရုပ်မြင်သံကြားဇာတ်လမ်းတွေဆက်ရိုက်မယ်ဆိုတဲ့သတင်းကအမှန်ပါလားပြီးတော့ American သမ္မတ Donald Trump ရဲ့ Twitter လူမှုကွန်ရက်ပြလိုက်ဆိုတာဘယ်မှာရှိပါလဲဒီလိုမျိုးကမ္ဘာတစ်ဝှမ်းကထင်ပေါ်ကျကြသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်American ပြည်အောင်စု HBO ရုပ်သံလိုင်းကစီစဉ်တင်ဆက်တဲ့ Game of Thrones ရုပ်မြင်သံကြားဇာတ်လမ်းတွေအရန်ပေါက်လို့အခုအဲ့ဒီ Game of Thrones ဇာတ်လမ်းအစမတိုင်ခင်အချိန်ကိုရိုက်ကူးတဲ့နောက်ဇာတ်လမ်းတွေတစ်ခုထုတ်ဖို့စီစဉ်နေပါပြီ။အလဲခိကကျွန်းနိုင်ငံတနိုင်ငံမှာနမ်းလူကြတဲ့အကြောင်းရိုက်ကူးထားတဲ့ Game of Thrones ရုပ်ရှင်ကစုရည်လည်းအများကြီးရရှိပြီးတော့ Time Warner ရုပ်ရှင်ထုတ်လို့ရရဲ့ရုပ်သံလိုင်းတွေနိုင်ငံတကာမှာအအောင်မြင်ဆုံးဇာတ်လမ်းတွေဖြစ်ပါတယ်။ဒါကြောင့်မလို့အခု Game of Thrones ကာလမတိုင်ခင်နှစ်ထောင်ပေါင်းများစွာကအခြေအနေအဖြစ်အပျက်ကိုအစမ်းရိုက်ကူးပြတာဖို့အတည်ပြုလိုက်ပြီလို့ HBO ကပြောပါရယ်။တကယ်လို့သာနမူနာဇလန်းတွဲကအောင်မြင်ခဲ့မယ်ဆိုရင်ဇလန်းတွဲအရှိရိုက်ဖို့ဆုံးဖြတ်မှာဖြစ်ပါရယ်။အစ်စ်လာမဲ့ရုပ်တံဇလန်းတွဲအတွက်တော့နာမည်မပေးရသေးပေမဲ့ဒီစကားကိုဗြိတိသျှဇာညွန်းရေးသူ Jane Gorman နဲ့စာရေးဆရာ Josh R.R. Martin တို့ပူရဲဖန်တီးပြီးတော့အဲ့ဒီစာရေးဆရာ Josh Martin ရဲ့အခန်းစာဝတ္ထုရှိ A Song of Ice and Fire ကိုအခြေခံပြီးတော့လဲ Game of Thrones ဇာတ်ရင်ကိုဖန်တီးထားတာဖြစ်တယ်လို့ HBO ရဲ့ညင်ညာချက်မှာပြောထားပါတယ်။တရေခေါင်းတို့ရဲ့ရွှေခစ်ကနေပြီးတော့ခစ်ပြက်ကြီးတွေရောက်သွားတဲ့အကြောင်းရိုက်ကူးပြမှာဖြစ်ပြီးတော့ရုပ်ရှင်တွေကစိတ်ကူးရင်တိုင်းပြည် Westeros မှာနမ်းလို့နေကြတဲ့တော်ဝင်မိသားစုတွေရဲ့တမိုင်းတွေကလှုပ်ဝှက်ချက်တွေကိုပြောပြမှာပါ။ဒီ Game of Thrones ရုပ်သံဇာတ်လမ်းရဲ့နာမည်ရှင်နဲ့နောက်ဆုံးပိတ်ဇာတ်လမ်းတွဲကို2019မှာပြတာခင်အခုလိုမျိုး Game of Thrones ကိုအခြေတည်ပြီးတော့နောက်ကားတကားဖန်တီးမယ်ဆိုတဲ့သတင်းကိုထုတ်ပြန်လိုက်တာပါ HBO ရဲ့အကြော်ကြားဆုံး American ပြည်အောင်စုမှာကြီးစုသူပေါင်းနဲ့တန်30ကျော်တဲ့ Game of Thrones ရုပ်ရှင်ကဟာ Emmy ဆုပေါင်းများစွာရရှိထားပြီးတော့တစ်ကမ္ဘာလုံးကလည်းတော်တော်ကိုအားပေးတာပါအခုဇလန်းတွဲတဲ့ကိုဘရော့ပြတာမလဲဆိုတဲ့အချိန်အတိကျတော့ HBO ကဘာမှမပြောဘဲနဲ့တချို့ထိပ်ပိုင်းတာဝန်ရှိသူတွေကတော့2019မှာ Game of Thrones နောက်ဆုံးရာသီကိုပြပြီးတော့နောက်တစ်နှစ်ထိတော့လာအောင်မှာမဟုတ်ဘူးလို့ပြောသွားပါတယ်။ဒီဇလန်းတွဲအစ်စ်အတွက်နောက်ထပ်ဇာညွန်ရေးတဲ့၄ဦးမကနဲ့အတူဇလန်းတွေစဉ်းစားပြီးတော့ဖန်တီးနေတယ်လို့စာရေးဆရာ Josh Martin ကပြောပါတယ်။နောက်ပြီးတော့ဇလန်းကအခုလက်ရှိပြနေတဲ့ Westeros Time ပြည်မှာတော့မှအခြေခံခြင်းမှခံမှဖြစ်ပြီးတော့ရှိတဲ့သူတွေကလည်းဒီ Game of Thrones ဇကားလိုမျိုးအတူတူကြီးတော့ကြည့်ချင်မှမဟုတ်ဘူးလို့ HBO ကပြောပါတယ် ဒီနေ့အစောပိုင်းတုန်းကတော့ဒီ Game of Thrones ပြီးသွားရင်သူနဲ့ပတ်သက်တဲ့ဘာကားမှဆက်လာဖို့မရှိဘူးလို့ HBO တင်ဆက်မှုအစီအစဉ်လေးကိုကိုင်းတဲ့ဌာနအကြီးကြီးကပြောသွားခဲ့ပါတယ်ရှင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own
မအေးတနာချောစီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာစီစဉ်ပြီးမှာတော့ခုတစ်ပတ်သူယုံကြည်ရကဏ္ဍမှာမြန်မာနိုင်ငံဆိုင်ရာဂျာမနီတန်ယုံမှာပညာတော်သင်စီမံကိန်းအကူအညီပေးဆိုင်ရာဒေသခံဝန်ထမ်းတအူးဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဒေါ်ကြည်ကြည်ဆိုးဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်။မမိုးဖြူစီစဉ်တင်ဆက်ပေးထားပါတယ်။
မတ်ထင်ဟုတ်မဟုတ်တော့ပြောတတ်ဘူးနော်လက်ပေးလက်ယူဆိုတဲ့စကားကကျမတို့ကလေးဘဝကလေးကကြားဘူးတဲ့ပေးကမ်းခြင်းဒီအောင်မြင်ရာဆိုတဲ့စကားကဆင်းသက်လာသလားလို့နောင်ခါမှာကာလတွေရွေလျော့လာပြီးလက်ဖက်ရည်ဘိုးလို့ပြောင်းပြောကြပြန်ရောအဲ့ဒီကနေမှလုပ်ငန်းအောင်မြင်ခြင်းသူတွေက4000ဘစကွတ်မုံပုံးနေတဲ့ငွေထက်ကတော့အဲ့ဒီလိုအချိန်မျိုးကြတော့ကျမအကူအညီပေးနိုင်တဲ့သူဘဝမှာရောက်နေရောပြန်ကြည့်လိုက်တော့တဘွားလုံးကိုလှုပ်ချင်ရလှုပ်နေခဲ့တယ်လို့ထင်ခဲ့ပေမဲ့ကားလျော်စွာကျမလှုပ်ခဲ့ရသမျှတစ်ဖက်သားလူဝင်ကိုတတ်နိုင်သမျှဖြစ်စည်းနိုင်သမျှကူညီပေးရတာမျိုးအမဲလို့တစိတ်တစ်ပိုင်းပါနေလေးရှိပါတယ်။အဲကျမလှုပ်ခဲ့တဲ့အလုပ်တွေထဲမှာတစ်ခုကဆိုရင်ဌာနဆိုင်ရာဝန်ထမ်းတွေနိုင်ငံရခြားမှာဘွဲ့လွန်ပညာတော်သင်သွားဖို့ပြင်ဆင်ချိန်မှာသူတို့ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးရတာမျိုးဖြစ်နေတယ်။ကျမကသူတို့ကိုကူညီရင်သူတို့ scholarship ရသွားတဲ့အခါသူတို့ကကျေးဇူးတင်ရှိကြရရောဒီတော့ဝန်တာအားရဖြစ်ကုန်ပြီးကျွန်တော်တို့ကျမတို့ပြန်လာရင်ဘာယူလာပေးရမလဲအမနာနဲ့မှားနော်လို့ပြောတတ်ကြတယ်တကယ်တော့သူတို့ကတူးချင်းဆိုတာထက်အုပ်စုလေးတွေနဲ့သွားကြရတာများတာ ው ဒီတော့ကျမကသူတို့ကိုနောက်တလူပြောင်းတလူပြောလို့ရှိတယ်ယောက်ျားလေးဆိုမာစီဒီအလေမုံကားဒဇင်းတော့လှုပ်လိုက်နော်အေးမိန်းကလေးဆိုရင်တော့စိန်းညီပဲအုံမခွက်နဲ့၃လုံးအုံမခွက်နော်အဲအဲ့ဒီလိုပြောရင်ရရင်မောရင်ကျမပြောလို့ရှိတယ်။အဲ့ဒီလိုရင်းနှီးသွားတဲ့အခါကျတော့သူတို့တွေတဝါဝါတဟာဟာဖြစ်ကုန်ပြီးကျေနပ်သွားတော့မှကျမပြောချင်တဲ့စကားကိုအတီးပြန်ပြောပြစ်တယ်။ gain ငှမောင်နေငှညမာနေ paid forward ဆိုတာကိုကြားဘူးလားယင်။ဒါကိုစီလျော်အောင်ဘာသာပြန်မယ်ဆိုရင်စေတနာကိုလက်ဆင့်ကမ်းပေးတာလို့ဆိုလိုတာလေ။အဲ့ဒီလိုပြောလိုက်တော့သူတို့နားတွေစိုက်လာကြတယ်။အေးအခုမင်းတို့တွေမင်းတို့လိုအပ်ချက်တွေကိုနိုင်သမျှဖြည့်ဆည်းပေးတာဟာမင်းတို့စီကတခုခုပြန်လဲရယူဖို့ဘာစိတ်ကူးမှမရှိဘူးဆိုတာမင်းတို့သိပြီးသားနော်ဆိုတော့သူတို့အားလုံးကောင်းညှိကြတယ်ဒါနဲ့ကျမဆက်ပြောတာတကယ်တော့မင်းတို့တွေဟာဒီနေ့မှာနိုင်ငံရဲ့တာဝန်ကိုကြီးလေးစွာထမ်းဆောင်ရမယ့်သူတွေဖြစ်လာကြမှာသိကြတယ်အဲ့ဒီအခါကျရင်မင်းတို့စီကိုကူညီလို့လို့အခုလိုပဲမင်းတို့လိုပဲမမအကူကြီးတောင်းတယ်လို့မျိုးရိုးရိုးသားသားအကူကြီးတောင်းခံလာသူရှိခဲ့ရင်စိတ်ထဲမှာပေါ်လာတဲ့အကြော့ခံခြင်းနဲ့စိတ်ကလေးအန်းအန်းငါမှလည်းရှိတယ်နော်အဲ့ဒါကိုဘေးဖယ်ပြီးမမမင်းတို့ကိုကူညီခဲ့တယ်လို့ကူညီလိုက်ကြပါလို့မြေတားရက်ခံပါတယ်ဒါဟာမမကိုကျေးဇူးဆက်တာပဲလို့ယူဆထားပြီးအမြဲလိုလဲတာရုခေါ်နေမှာပါအဲ့ဒါကို paid forward လို့ပြောရင်စေတနာကိုလက်ဆင့်ကမ်းပေးလိုက်တာပဲပေါ့ပြီးခဲ့တဲ့ဆစ်ဆိုရလက်ထက်ကစလို့ချင်းနှောင်းတွေနဲ့တန်းစီလို့တမျိုးတစ်ဖက်ကလည်းပြောင်ပြောင်တင်းတင်းဘလောက်ပေးပါလို့တောင်းဆိုတာကတမျိုးဖြစ်လာပေမဲ့ကျမနဲ့စောစောကပညာတော်သင်သွားတဲ့သူတွေကြားထဲကယဉ်နှီးခင်မင်မှုဟာမောင်ရင်နှမတဖွဲ့ယဉ်နှီးမှုလုံးဝလျော့ပါမသွားခဲ့ပါဘူးဒါဟာစေတနာပိုင်းမှာအသွားရှိရင်အပြန်ရှိတယ်ဆိုတဲ့သက်တည်ပါပဲဒါကြောင့် corruption အကြီးလွန်းတဲ့ကျမတို့ရဲ့တိုင်းပြည်မှာ paid forward ဆိုတာကိုကျင့်သုံးသူများလာတဲ့လို့မြင်ပါတယ်ကျင့်သုံးကြည့်ကြပါလို့လေလေးစားစွာတောင်းဆိုပါရစေ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ပေးထားတာပါရှင် VOA ရဲ့တနင်္လာနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOA Internet ဆာမျက်နှာမှာလည်းဖတ်ရှုနားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်
ကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်တင်းလာနေညာပဲအစီအစဉ်အဆုံးသတ်ခင်မှာမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကအကြေညာပေးပါအောင်ရှင
်မြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေပြောပြတဲ့တပ်ဖြတ်ခံရမှုတွေအထမပြုချင်းခံရမှုတွေအများအပြားကိုကြားခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုသွားရောက်ခဲ့တဲ့ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုလိုက်ပါတယ်ဒီဒုက္ခသည်တွေကတရားမျှတမှုကိုလိုလားပြီးဘေးကင်းလုံခြုံစွာနဲ့ဌာနေပြန်လူနေကြတယ်လို့လည်းကုလအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်က Twitter လူမှုကွန်ရက်မှာရေးသားပါတယ်ကုလအထွေမှုချုပ်နဲ့ကမ္ဘာပံအကြီးအကဲဂျင်ယွန်ကင်တို့ကောက်ဆက်ပါစားကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုဒီကနေ့သွားရောက်ခဲ့ပြီးဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပုဂ္ဂိုလ်ရေးရှင်းလင်းပွဲဆောင်ရွက်ပေးခဲ့ပြီးအခုတော့ပြစ်မှုဆိုင်ရာစုံစမ်းစစ်ဆေးခံရတဲ့ရှင်းလင်းမိုက်ကယ်ကိုဟင်ကသမ္မတထက်မိသားစုနဲ့နိုင်ငံကိုကာကွယ်ပေးရေးကဦးစားပေးကိစ္စဖြစ်ကြောင်းဒီကနေ့တင်ဆက်လာနေမှာပြောဆိုလိုက်ပါတယ်။နယူးယောက်ကရှင်နေကိုဟင်ကတချင်တော့ကတော့သူဟာသမ္မတထရန့်ကိုရှေ့တန်းကနေကာကွယ်ပေးမဲ့သူလို့ပြောဆိုခဲ့ပူတာဖြစ်ပါတယ်။မက္ကဆီကိုနိုင်ငံမှာကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာတော့အသက်64နှစ်အရွယ်လက်ဝဲဝါဒီတဦးဖြစ်တဲ့ Andre Manuel Lopez Obrador အနိုင်ရသွားပါတယ်။သူဟာလွန်ခဲ့တဲ့ဆယ်စုနှစ်တည်းအတွင်းဌာနေတိုင်းရင်းသားအခွင့်အရေးလှုပ်ရှားသူအဖြစ်နဲ့နိုင်ငံရေးလောကကိုစတင်ဝင်ရောက်လာခဲ့တာဖြစ်ပါတယ်။အဂလိလိုက်စားမှုတွေနဲ့ပြစ်မှုကျူးလွန်ပြီးတော့ပြစ်ဒဏ်မကျခံရပဲဖြစ်နေတာတွေကိုတိုက်ဖြတ်သွားဖို့ကသူ့အစိုးရရဲ့အဓိကဦးစားပေးလှုပ်ဆောင်သွားမယ့်ကိစ္စဖြစ်တယ်လို့သူကမနေ့တနင်္ဂနွေနေ့တုန်းကပြောပါတယ်။ဒါ့အပြင်သူ့အစိုးရအတွက်နောက်ထပ်အဓိကထားလုပ်ရမယ့်ကိစ္စကတော့အမေရိကန်သမ္မတဒေါ်နယ်ထရန့်အမေရိကန်အစိုးရနဲ့လှုပ်ဆောင်ရမယ့်ကိစ္စတွေဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကားတွေအပေါ်မှာအခွန်တိုးကောက်မယ်ဆိုရင်တော့အမေရိကန်စီးပွားရေးအထင်အမှုနဲ့အဆုံးသတ်သွားစေမှာဖြစ်တယ်လို့ကုန်သွယ်ဘက်တီရဲ့လက်တုံ့ပြန်မှုတွေလည်းထွက်ပေါ်လာနိုင်တယ်လို့ဥရောပသမ္မတကသတိပေးလိုက်ပါတယ်။ရုရှားမှာကျင်းပနေတဲ့2018ခုနှစ်ကမ္ဘာဖလားဒုတိယအဆင့်ရှုံးထွက်တတိယနှစ်ပွဲစဉ်ဖြစ်နေအခုကစားနေတဲ့ဘရာဇီးနဲ့မက္ဆီကိုပွဲမှာတော့ဘရာဇီးက2-0ရထားပြီးတော့ဥဆောင်နေပါတယ်မက္ဆီကိုအသင်းကတော့6ရရှိရတဲ့အတွက်အကျိတ်နဲ့ရှင်းပြိုင်နေကြဆဲဖြစ်ပါတယ်ဒီကနေ့ညသကောင်ကျော်7ခွဲမှာတော့ဘယ်လ်ဂျီယံနဲ့အာရှကဂျပန်တို့ကစားကြမှာဖြစ်ပါတယ်ရှင်
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်သိငီထိုက်ကကြေညာပေးသွားတာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လို့ရမှုကအမတ်စုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Audrius Ridges ဖြစ်ပါတယ်ဒီကနေ့ညအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190ကနေထုတ်လွှင့်ပေးခဲ့တာပါ
VOA ကိုအပိနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါရယ်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမအများသဆင်အောင်ပါ
This program has come to you from the Voice of America, Washington.